Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဩဂုတ်လ26ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။စိုင်းဒိုမီတာ31 32နဲ့58တို့ကနေထည့်ရနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကနေရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လ4ရက်ရှိလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာရှိနေကြပါ။မြန်မာဒီမိုကရေစီဖော်ဆောင်ရေးအတွက်နိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။မြန်မာနိုင်ငံမှာသတင်းတောက်တွေအကြောက်တရားကင်းမဲ့စွာနဲ့လုကန်ကွင်ရဖို့အမေရိကန်တန်ယုံကတောင်းဆိုလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုမှတ်မှတ်သိအောင်နဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စကိုင်းတိုင်းမုံရွာမျိုးကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်စိုးနဲ့ရန်ကုန်မြို့တောင်းကလာပပရဟိတအဖွဲ့ကမောင်ဆန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရစဉ်အတွင်းမှာသေဆုံးခဲ့ကြရပါတယ်။
အရေးအဖုံးချက်လို့မလို့စေယုံကိုလာကြည့်လဲပါအလောင်းတလောင်းတွေ့ထားတယ်ဆိုလို့အန်ဒီလိုသွားကြည့်မှာပဲအဲတနိုင်ကိုအလောင်းနဲ့ပြရတယ်သူတို့အဲစေယုံရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော်အဲဒီမှာအလောင်းတလောင်းတွေ့တာအန်ဒီလိုအလောင်းတနိုင်ကိုအလောင်းမဟုတ်လား
အလောင်းကိုဒီရှာဖွေတဲ့ခါမှာလဲနှင်းမှန်းနှိပ်စက်ခံရတဲ့ဒဏ်ရာတွေတွေ့ရှိတယ်လို့ကိုတက်နိုင်ဆိုရဲ့မိခင်ပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စကိုင်းတိုင်းကလေးမျိုးကဆန္ဒပြစစ်ကြောင်းဒီကနေ့မှာတော့အရဲဝတ်တွေနဲ့ဖြိုခွဲခံရပြီးအ ਨੇ စုံ12ဦးထပ်မင်းနဲ့ဖမ်းခံခဲ့ရပါတယ်။ရခိုင်ကဒုက္ခသည်စခန်းတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပေမဲ့မွတ်စလင်ဒုက္ခသည်တွေစခန်းတွေမှာတော့မထိုးပေးသေးပါဘူး။ State at Home ကြီးညာထားတဲ့ဒေသတွေကကိုဗစ်ကူးစက်မှုအခြေအနေတွေကိုလည်းတင်ဆက်ပေးမှာပါ။ဒီကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမျှသတင်းအောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လနေပါရှိလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်သလိုဖမ်းဆီးပစ်ခတ်မှုတွေလည်းစစ်ကောင်စီဘက်ကအခုရပိုင်းအတွင်းမှာတိုးမြင့်လှုပ်ဆောင်လာနေပါတယ်။ဩဂုတ်လ26ရက်ဒီကနေ့မှာတော့မန္တလေးမြို့ကနေရာအနက်မှာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်။ဒီကနေ့မန္တလေးဆန္ဒပြပွဲမှာတန်ခါတမကဆရာတော်များဦးဆောင်တဲ့တပိတ်စစ်ကြောင်းမန္တလေးအခြေဆိုင်လူလူတပိတ်စစ်ကြောင်းနဲ့တမောက်ဝမတက္ကသိုလ်ကျောင်းသူကျောင်းသားများတပိတ်စစ်ကြောင်းမန္တလေးအထွေထွေတပိတ်တပ်ပေါင်းစုစစ်ကြောင်းမြတောင်တပိတ်စစ်ကြောင်းတို့ချီတက်ဆန္ဒပြခဲ့ကြတာပါ။စကိုင်းတိုင်းကလေးမြို့မှာတော့ဒေသခံပြည်သူတွေရဲ့ချီတက်ဆန္ဒပြပွဲအပြီးလူစုခွဲဖို့လုပ်နေကြစဉ်အရာဝတ်နဲ့ရဲတွေဝင်ရောက်ဖမ်းဆီးတဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူအ ਨੇ စုံ10ဦးဖန်စီထင်းထင်းခံရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။အလားတူပဲစကိုင်းတိုင်းအတွင်းကဆလင်းမြို့နဲ့အနောက်ပိုင်းနဲ့ရင်းမပင်အရှိဂျန်ရွာပေါင်းစုံတပိတ်စစ်ကြောင်းဆီယနာရှင်စန့်ကျင်ချီတက်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒါအပြင်မကွေးတိုင်းမြန်မြို့နယ်ကအခြေခံအထွေထွေတပိတ်ကော်မတီနဲ့အနောက်တောင်ပိုင်းစုံတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးတော့ဆန္ဒပြခဲ့ကြတယ်လို့တင်းတင်းတိုင်တိုင်းတဝဲအရှိတော်ဒေသခံတွေကလည်းဆီယနာရှင်စန့်ကျင်ချီတက်ဆန္ဒပြခဲ့ကြပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့ဩဂုတ်လ25ရက်မနေ့ညနေပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အိမ်ထဲမှာရှိနေတဲ့အသက်10နှစ်အရွယ်ကလေးငယ်တဦးကြီးစံထိမှန်တေဆုံးသွားခဲ့ပါတယ်။စစ်ဆုံးသူကလေးငယ်ရဲ့အလောင်းကိုတော့ဒီကနေ့မြေမြုပ်တကြိုခဲ့ကြပါတယ်။ချင်းပြည်နယ်ဟာကားနဲ့ထန်တလန်အကြားမှာစစ်ကောင်စီတပ်တွေနဲ့ CDF ပူးပေါင်းတပ်ဖွဲ့တွေအကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီဘက်က3ဦးတေဆုံးကြောင်း CDF ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ရေးငြိမ်းချမ်းရေးနဲ့တည်ငြိမ်အင်းချမ်းအေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့အနီးကပ်ကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအိမ်တော်ကပြောပါရယ်။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိအမှတ်ပြုထောက်ခံဖို့လူ 26,000 ကျော်လက်မှတ်ရေးထိုးပြီးတော့ပေးဖို့တောင်းဆိုတဲ့စာကိုတောင်ကိုရီးယားနိုင်ငံအစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ဖန်စီထိန်ထိန်ခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတို့နဲ့ပတ်သက်ဆက်နွယ်ပြီးတော့ပေါ်ပေါက်လာတဲ့ DNUG အစိုးရကိုတရားဝင်တန်တမန်ရေးအရအတိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 2,800 နီးပါးစာရေးသားလက်မှတ်ရေးထိုးတောင်းဆိုထားတယ်လို့တောင်ကိုရီးယားသမ္မတအိမ်တော် website မှာဖော်ပြထားတဲ့အကြောင်းကိုရီးယားကလာတဲ့သတင်းတွေမှာရေးထားပါတယ်။ မြန်မာနိုင်ငံမှာအခြေအနေတွေပြန်ပြီးတော့တည်ငြိမ်အေးချမ်းလာဖို့တောင်ကိုရီးယားအစိုးရအနေနဲ့ထောက်ပံ့ကူညီမှုတွေဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်ဒါပြင် NUG အပါအဝင်တခြားအဓိကတာဝန်ရှိသူတွေနဲ့လည်းတောင်ကိုရီးယားအနေနဲ့ပုံမှန်အဆက်အသွယ်ရှိနေမယ်လို့လည်းပြောပါတယ်ရှင
်ဒီနေ့တော့ဒီသူတို့အလို့လှုပ်ရင်အရေးယူခံရတဲ့အကြောင်းတွေကြားသိရတဲ့အတွက်တုံလုံး6ချမ်းမိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာသာမကပဲကဘာတလွားကပြည်သူလူထုဟာမိမိတို့ယုံကြည်ရာကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိကြရမှာဖြစ်ပြီးတရင်အချက်လက်တွေနဲ့တွေးခေါ်ယူဆမှုတွေကိုလည်းလွတ်လပ်စွာရှာဖွေရယူမျှဝေခွင့်ရှိတဲ့ကြောင်းဖော်ပြထားပါတယ်ဒါပြင်တရင်တောက်တွေဟာအကြောက်တရားခင်းမဲ့စွာတရင်တွေကိုလွတ်လွတ်လပ်လပ်တင်ပြခွင့်ရှိရမယ်လို့လည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဖြူမြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC Media အရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်တို့ကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့မှာဖမ်းဆီးလိုက်ပြီးတဲ့နောက်အမေရိကန်တန်ယုံရဲ့ကြီးညာချက်ထွက်ပေါ်လာတာပါ Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသား Editor တူဦးဖြစ်သူ Danny Fanstar ကိုလည်းပြန်လွတ်ပေးဖို့အမေရိကန်အစိုးရကအကြင်ကြီးတောင်းဆိုထားပေမဲ့စစ်ကောင်စီကဆက်လက်ဖမ်းဆီးထားသေးရှိပါတယ်အခုအချိန်ထိဆိုရင်တော့သတင်းတောက်90ကျော်ဖမ်းဆီးခံရတဲ့အကြောင်းသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကတောင်းပြောကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆီယနာတင်ပြတဲ့နောက်ပိုင်းပြည်တွင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းလိုက်သလိုသတင်းမီဒီယာတွေကိုဖမ်းဆီးတာတရားစွဲဆိုတာချင်းချောက်တာစတဲ့ဖိနှိပ်မှုမျိုးစုံနဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သတ်ထိန်းချုပ်လာခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဩဂုတ်လ26ရက်နေ့အတွက်ဓာတ်ခွဲနမူနာ 12,249 ခုစစ်ဆေးခဲ့တဲ့အထက်ကကိုဗစ် -19 ကူးစက်သူ 2,635 ယောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်အခုထိကူးစက်သူစုစုပေါင်း 38,500 ကျော်ရှိပါတယ်။ဒါ့အပြင် 24 နာရီအတွင်းမှာကိုဗစ်ကြောင့်သေဆုံးသူ 133 ယောက်နဲ့လက်ရှိမှာသေဆုံးသူက 14,850 ရှိပါတယ်။ယောဂကုသမှုထိန်းချုပ်နိုင်ဖို့အတွက်ရုံးတွေလုပ်ငန်းတွေနဲ့ကျောင်းတွေကိုဩဂုတ်လကုန်အထိပိတ်ထားဖို့စစ်ကောင်စီကညွှန်ကြားထားသလိုနိုင်ငံတော်ဝန်မျိုးနယ်ပေါင်း119မြို့နယ်မှာမလိုအပ်ဘဲနဲ့အပြင်သွားလာတာတွေကိုမလုပ်ဖို့ stay at home အမိန့်ထုတ်ထားပါတယ်အနာသိမှုနောက်ပိုင်းမှာကျန်းမာရေးဝန်ထမ်းတွေပြင်မှတ်ထားဖန်ဆီးတိုက်ခိုက်ခံရတာတွေရှိနေတဲ့အချိန်ဆေးဝန်ထမ်းနဲ့ဆေးဝါးမလုံလောက်တာအောက်ဆီဂျင်ပြတ်လက်တာတွေကြောင့်ကုသမှုအပိုင်းမှာလည်းအခက်အခဲတွေရှိပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကကာကွယ်ဆေးထိုးအစီအစဉ်တွေလုပ်ဆောင်နေသလိုပုဂ္ဂလိကအသင်းတချို့ကလည်းကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေမှာပါဝင်ပြီးတော့ဆောင်ရွက်လာပါတယ်။ရခိုင်ပြည်နယ်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ကဥဆောင်ပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေကိုစတင်ပြီးတော့လှုပ်ဆောင်ပေးနေပါတယ်။ AA အနေနဲ့ဒီကာကွယ်ဆေးတွေကိုရဖို့ဘယ်လိုကြိုးပမ်းနေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ COVID ကာကွယ်ဆေးတွေဟာ Delta ဗီဇပြောင်းဖို့အပါအဝင် COVID ကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားရတာနဲ့တည်ဆုံးနိုင်တာကနေကာကွယ်မှုပေးနိုင်တာကြောင့်ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်။
တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာတာပရင်းညပိုင်းတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာမူဒါနာကိုဗစ် -19 ကာကွယ်ဆေးရဲ့တန့်ရှင်းစင်ကြယ်မှုထိခိုက်သွားတဲ့အတွက်ဆေးအလုံးရေ 1.6 တန်းကျော်ကိုအသုံးမပြုဖို့ဂျပန်အစိုးရကဆုံးဖြတ်လိုက်ပါတယ်။ပြည်တွင်းမှာကိုဗစ်ကာကွယ်ဆေးတွေဖြန့်ချီရောင်းချတဲ့တကေဒါဆေးကုမ္ပဏီရဲ့စက်ရုံတချို့မှာမတန့်ရှင်းမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာဂျပန်ကျန်းမာရေးဝန်ကြီးဌာနကအဲ့ဒီဆေးတွေကိုအသုံးမပြုဖို့တောက်ကြနေမှအကြေညာလိုက်တာပါ။အခုမတန့်ရှင်းကြောင်းတွေ့ရှိရတဲ့ဆေးတွေကိုအိုဆာကာပြည်နယ်အနောက်ဘက်မှာရှိတဲ့စက်ရုံကနေဩဂုတ်လ6ရက်နေ့20ရက်နေ့တည်းအကြာထုတ်ခဲ့တာဖြစ်တဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပြီးအဲ့ဒီဆေးတွေကိုထိုးပေးထားတဲ့သူတွေမှာမလိုလားအပ်တဲ့အကျိုးသက်ရောက်မှုတွေအခုချိန်ထိဖြစ်ပေါ်ခဲ့ခြင်းမရှိဘူးလို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲဂျပန်နိုင်ငံမှာကိုဗစ် -19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာစေဖြစ်တာကြောင့်ဒီကနေ့ဟိုကိုဒိုအပါအဝင်ပြည်နယ်၈ခုမှာအရေးပေါ်အခြေအနေထပ်တိုးကြေညာလိုက်ပါတယ်
။ကိုရိုနာဗီရပ်စ်というのには限りがありますので、まあこの調子で感染者の数が増えていけば、やはりある一定数入院になっていく。そして入院病床には限りがあるので、これが
COVID-19 ဖြစ်တဲ့လူနာတွေအတွက်ကတင်းကတိတ်မရှိတော့ပါဘူး။ယောဂဘုကုဆက်သူအရေးအတွက်ဒီနှုန်းအတိုင်းဆက်ရှိနေမယ်ဆိုရင်ဆေးရုံတွေကကတင်းတွေအားလုံးမကြခင်မှာလူနာတွေနဲ့ပြည့်သွားပါလိမ့်မယ်လို့စကူရာအထွေထွေယောဂကုဆေးရုံညွှန်ကြားမှုယူတာကာကိုဘာယာရှိကပြောပါတယ်။ဂျပန်မှာဒယ်တာမျိုးကွဲကုဆက်မှုတွေဇွန်လကစပြီးတော့ ပြန်တိုးလာတာကြောင့်တိုကျိုနဲ့တခြားပြည်နယ်လေးခုမှာအစောပိုင်းကတည်းကအရေးပေါ်အခြေအနေကြီးညာထားလာပါထပ်တိုးကြီးညာလိုက်တဲ့ပြည်နယ်တွေမှာတောက်ကြန်လေးကစပြီးစက်တင်ဘာ12ရက်နေ့အထိအရေးပေါ်အခြေအနေတက်မှတ်လိုက်တာကြောင့်စားတောက်ဆိုင်တွေကိုည8နာရီအထိပိတ်ရမှာဖြစ်ပြီးဈေးဆိုင်တွေမှာတော့လူဦးရေအကန့်အသတ်နဲ့ဝင်ခွင့်ပြုဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာအသက်18နှစ်ကနေ49နှစ်ကြားအရွယ်တွေကိုကိုဗစ်ကာကွယ်ဆေးဒီကနေ့စပြီးတော့ထိုးပေးပါတယ်စက်တင်ဘာအလယ်မှာနိုင်ငံလူဦးရေ80ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးအနည်းဆုံးတစ်လုံးထိုးပြီးဖို့နဲ့90ရာခိုင်နှုန်းအပြည့်ထိုးပြီးဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်တာပါယောဂကူးစက်မှုတွေမြင့်တက်နေစေဖြစ်ပြီးတော့ကူးစက်သူစုစုပေါင်း 23,300 ကျော်နဲ့ပြည်ဆုံးသူက 2,200 ကျော်ရှိပါတယ်ဗီယက်နမ်မှာတော့ရှင်းနှစ်အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ပိုးတန်ကိုလူအများစုခံနိုင်ရည်ရှိလာတဲ့အခြေအနေမျိုးဖြစ်အောင်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲကာကွယ်ဆေးထိုးလုပ်ငန်းတွေမှာအခက်အခဲတွေရှိပါတယ်။ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးအလုံးလောက်မထုတ်နိုင်သေးတာနဲ့တရုတ်ထုတ်ကာကွယ်ဆေးအပေါ်မှာကန့်ကွက်မှုတွေကြောင့်ကာကွယ်ဆေးထိုးရမှာအခက်အခဲတွေလည်းရှိပါတယ်။ဗီယက်နမ်မှာတော့လက်ရှိကိုဗစ်ကူးစက်မှုပေါင်း 38,000 ကျော်နဲ့သေဆုံးသူက 9,000 ကျော်ရှိပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့လေဆိပ်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နိုင်ကြောင်းအနောက်နိုင်ငံအစိုးရတွေကဒီကနေ့ပြောကြားလိုက်ပြီးပြည်ပကိုထွက်ခွာဖို့လေဆိပ်မှာရောက်နေသူတွေဘေးကင်းရာကိုရွှေ့ပြောင်းတင်ကြောင်းပြောပါတယ်။ကာဘူးလေဆိပ်ပြင်ပဒေသမှာလူညုံရေးရချင်းချောက်မှုတွေရှိတာကြောင့်အမေရိကန်အစိုးရထံကတိကျတဲ့ညွှန်ကြားချက်တစ်စုံတရာမရမချင်းအခုချိန်မှာလေဆိပ်ကိုမလာကြဖို့နဲ့လေဆိပ်အဝင်ဂိတ်တွေမှာရောက်နေကြသူတွေလည်းအဲ့ဒီနေရာကနေချက်ချင်းထွက်ခွာသွားကြဖို့ကာဘူးမှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ဗြိတိသျှကာကွယ်ရေးဝန်ကြီးJames Hippie ကလည်းတိုက်ခိုက်မှုမဖြစ်မနေပြုလုပ်မယ်ဆိုတဲ့သတင်းတွေရထားကြောင်း BBC Radio အံလွင့်ဌာနကိုပြောကြားခဲ့ပါတယ်။ Australia နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြင်းများတဲ့ချင်းချောက်မှုတွေရထားကြောင်းပြောဆိုလိုက်ပြီး Belgian ဝန်ကြီးချုပ်ကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြင်းရှိတဲ့သတင်းတွေကို American နဲ့တခြားနေရာတွေကရထားတာကြောင်းကယ်ဆယ်ရေးအစီအစဉ်တွေရထားကြောင်းပြောပါတယ်ခင်ဗျာ။
မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံသားတင်ပေါ်သားတွေပါတဲ့ရေနံတင်တင်ပေါ်ဒဇင်ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အင်ဒိုနီးရှားရေတပ်ကဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီတင်ပေါ်ဟာရေနံစီ3သိန်းနီးပါးကိုခိုးယူတဲဆောင်တယ်လို့ဆွဆွဲခံရပြီးတော့ကမ္ဘောဒီးယားအာဏာပိုင်တွေကအလိုရှိနေတဲ့တင်ပေါ်ဖြစ်ပါတယ်။ဒီမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတင်ပေါ်ကပ္ပတိန်ကတော့အင်ဒိုနီးရှားရေပြင်ပိုင်နဲ့ထဲတရားဝင်ဝင်ရောက်မှုနဲ့အပြစ်ရှိမယ်ဆိုရင်ထောင်ဒဏ်တစ်နှစ်နဲ့အမေရိကန်ဒေါ်လာ 13,900 လောက်ငွေဒဏ်ချမှတ်ခံရပွဲရှိပါရဲ့ရှင်။ဩဂုတ်လ26ရက်ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့မမျှသတင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းမုံရွာမြို့ကပရဟိတကူညီပေးနေသူလည်းဖြစ်တက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ကိုတက်နိုင်ဆိုးနဲ့ရန်ကုန်မြို့ကတောင်းကလာပပရဟိတအဖွဲ့ကမောင်စန်းဝင်းအောင်တို့ဟာဖမ်းဆီးခံထားရခြင်းအတွင်းမှာအသက်ဆုံးခဲ့ရပါတယ်။သူတို့ရဲ့ခန္ဓာကိုယ်ဒီမှာစိုးစိုးဝါးဝါးနှိပ်စက်ခံထားရတဲ့ဒဏ်ရာတွေတွေ့တယ်လို့မိသားစုတွေကပြောပါတယ်။နောက်မောင်စန်းဝင်းအောင်ရဲ့အလောင်းကိုတော့ငွေ၁၀သိန်းနဲ့လာထုတ်ဖို့သူ့ကိုဖမ်းသွားသူတွေကမိသားစုကိုအကြောင်းကြားခဲ့ပါတယ်။ဒီအကြောင်းအပြည့်စုံ VOA သတင်းတော့မတ်ရေးမှာကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းမုံရွာမြို့မှာဩဂုတ်လ24ရက်နေ့ညကဖမ်းဆီးခံခဲ့ရတဲ့ပရဟိတကူညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်စိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လုံခြုံရေးတွေကပြောပေမဲ့ကိုတက်နိုင်စိုးရဲ့မိခင်ကတော့အလောင်းမှာဆိုးဆိုးဝါးဝါနှိပ်စက်မြင်မှန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါတယ်
။ခေါင်းကလေးကဒီလိုနှစ်ချက်ထိုးကြမှာလားအရေးအဖုံးဆက်လို့မလို့ကျေးဇူးတို့လာကြည့်လဲပါအဲအလောင်းတလောင်းတွေ့ထားတယ်ဆိုလို့အန်ဒီတို့တွားကြည့်မှာပဲအဲတနိုင်ဆိုအလောင်းနဲ့ပြည်ရတယ်သူတို့အဲစေယုံရောက်သွားတော့အကြီးနဲ့ပိတ်ထားတာပေါ့နော
်ဟုတ်ကဲ့
အဲဒီမှာအလောင်းတလောင်းတွေ့တာအန်ဒီတို့အလောင်းတနိုင်ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကြအောင်အဲ့ထွန်းထားအကြီးနဲ့ပိတ်ထားတော့အန်ဒီတို့ကအိတ်ထွန်းကြည့်ရပေါ့နော်အဲ့ဒါနဲ့ကလေးကိုဘလို့လို့လှုပ်ထားအောင်ကိုကလေးကိုကိုဘေးမကိုဘေးနဲ့တွေ့တာမဟုတ်ပိတ်ထားတာတဲ့သူတို့အဲ့လိုပြောတော့အင်္ဂါကလေးကဘူးဘေးပါညာလည်းမရှိတော့အောင်တော့အန်ဒီတို့ကကာညာရှိတာပေါ့သမီးရဲ့အဲအဲ့မှာဒီလိုကုန်းဆက်မှာနှိမ့်ဆက်ထားတာနဲ့ပါမှာဆက်လိဒီလိုပေါ့ဆက်လိအင်္ဂါလေးနဲ့ပါထိုးထားတာလေးနဲ့တွေ့ရတယ်လူသားကိုကင်ပြီးလိုက်တော့လေအဲ့ခေါင်းနေရာဣလူမဲနေလဲဆွဲတယ်အဲ့နားတစ်ခါကလည်းသေးသေးဆွဲတယ်ဟုတ်အဲ့နားဖက်ခေါင်းနားဖက်ခေါင်းတစ်ချက်ဣသွားတယ်ကလေးအဲ့လက်ကလေးမှာလည်းသူတို့အဲ့ကျိုးတုတ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှတော့အဲအလောင်းပါလိုက်တဲ့ဒီကတော့အမီတို့နေတော့ဘယ်ချိန်ကကလေးအလောင်းကိုလာဖို့ရုံးလို့ဆိုတော့10နိုင်လို့လောက်လာဖို့ရတယ်အမီတို့ရင်ဝင်းချတော့9နိုင်လောက်မှဝင်းချသွားတယ်ဟုတ်တယ်ဗျအဲညာတော့ညင်းတေးတာဗျ
အခုနာ24ရက်နေ့ည9နာရီချိန်လောက်ကနေအိမ်မှာကိုတက်နိုင်စိုးကိုလုံခြုံရေးတွေလာရှာခြင်းသူ့အိမ်မှာမရှိလို့လွတ်သွားခဲ့ပြီမဲ့အဲ့ဒီညမှာပဲတခြားနေရာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်တခါအော်ဂုလ22ရက်နေ့ကလည်းရန်ကုန်တိုင်းတောင်ကလာပတ်မြို့နယ်မြို့နယ်ထွေးအုပ်ရုံဘုံပွဲမှုဖြစ်စဉ်အတွင်းတန်ရရှိတယ်ဆိုပြီးဖမ်းဆီးခံခဲ့ရတဲ့ကောင်းမှုဆောင်ပရိဟိတအဖွဲ့ကအသက်19နှစ်အရွယ်မောင်စန်းဝင်းအောင်ဟာလည်းဖမ်းဆီးခံရပြီးရက်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့ပါတယ်22ရက်နေ့ကဖမ်းသွားခဲ့ပြီး23ရက်နေ့မှာသူ့ကိုမိခင်နဲ့လာရောက်တွေ့ဆုံခွင့်ပေးပေမဲ့နောက်နေ့ရက်အကြာအော်ဂုလ25ရက်နေ့မှာတည်ဆုံသွားပြီဆိုပြီးမိသားစုကိုအကြောင်းကြားခဲ့ပါတယ်သူ့ရဲ့အလောင်းကိုတော့ဆယ်သိန်းနဲ့လာရွေးဖို့မိသားစုကိုတက်ဆိုင်ရာကအကြောင်းကြားခဲ့တယ်ဆိုပြီးမိသားစုနဲ့နှိစက်သူတူကပြောပြပါဗျ။မိ
သားစုကတော့ဒီ23ရက်နေ့မနေ့ပိုင်းမှာပြန်တွေ့ရတယ်ပေါ့နော်ကိုဆောင်ရတယ်။အဲ့ဒီချိန်မှာတော့ तू ကခန္ဓာကိုယ်မှာညီမဲတိုင်ကရောင်ကိုင်းနေတဲ့တိုင်ကရှိနေတယ်။ပြီးတော့ဒီလက်ထပ်သူချင်းချင်းတွေပေါ့ကတော့လာပြီးတော့တွေ့တယ်။တွေ့ပြီးတော့သူ့အမေကိုကပြောချင်တယ်ပေါ့နော်။ကတော့ကျွန်တော်ကတော့သူ့ကိုမေးလာတာရှိတယ်။အဲ့ဒီ23ရက်နေ့မနေ့ပိုင်းမှာဒါပေမဲ့ပြီးတော့ကျင်းကျင်းပြီးတဲ့အခါမှာဒီ24ရက်နေ့ညဘက်ကပြန်ရဆယ်နာရီ7နာရီလောက်ခင်ဗျာကိုဆောင်ဝင်အောင်ကဒီချက်ပြောရင်းမှာသုံးသွားပြီဆိုပြီးတော့တရင်နေကြားတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုချက်ချင်းကြောက်အတူပြုလို့လည်းမရသလိုဟုတ်အဲ့ဆုံးလည်းမတည်ဘူးဒါပေမဲ့ဒီမှာတော့ကျွန်တော်တို့ဟိုပို့ပြီးတော့အတူပြုရပါတော့အဓိကတော့သူ့မိသားစုကိုဒီစစ်ကောင်စီကနေပြီးတော့သူ့ရဲ့ death body ကိုဆယ်ရင်းနဲ့ဓာတ်ထုတ်ပေါ့နော်ဆိုတော့အဲ့ဒါမျိုးပြောဆိုတာကျွန်တော်သိရတယ်သူ့မိသားစုဒါပုံမှန်ကျွန်တော်လုပ်နေတာ family ဆက်ကြောလို့ဆက်ကြောလို့ပြောလို့ရှိရင်ဒီနောက်မှာဒီ process တွေလည်းရှိအောင်ဒါပေမဲ့အဲ့လိုမျိုးပဲလေဒီကိုဆောင်ဝင်အောင်အဲ့ကြမှာစစ်ကောင်စီကသူ့မျိုးနဲ့ပြန်ပြီးတွေ့တယ်ပြီးတွေ့တော့ပြောချင်တယ်ပေါ့နော်ဘာအကြောင်းအရာမျိုးပြောချင်လဲနောက်ဆုံးနေလဲဘာလို့ဆိုပြီးပြောရအောင်ဆိုတော့အချိန်တွေကစစ်ကောင်စီကဒီကိုဆောင်ဝင်အောင်ဟိုဒီလုံချန်တက်ဖြစ်ဖို့သူတို့ကြိုးတင်ကြီးရထားပြီးလို့ကျွန်တော်မှသိထားရတယ
်အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်တစ်နေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်အပျက်တွေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါဗျ။တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတေဆုံးသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါဗျ။မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာဖြစ်ခက်နေနေလို့ဖမ်းဆီးထားခြင်းနှိမ့်ဆက်ညှဉ်းပန်းခံရလို့တေဆုံးသူတထောင်ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစည်းရင်းပြုစုထားပါဗျ။ရန်ကုန်မြို့မှာတည်ဆုံသွားသူမောင်စန်းဝင်းအောင်ဟာအသက်19နှစ်သာရှိသေးပြီးမုံရွာမြို့မှာတည်ဆုံသွားသူကိုတက်နိုင်စိုးကတော့အသက်28နှစ်အရွယ်ဖြစ်ပါတယ်။နှစ်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကိုင်နေတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားတဲ့လူငယ်တွေဖြစ်ကြပါတယ်ရှင်။
မရေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်ကအနာရှင်စန့်ကျင်ဆန္ဒပြပွဲတွေနောက်ဆုံးရအခြေအနေတင်ပြပေးကြပါတယ်ကလေးမျိုးမှာတော့ဆရာနာသိမ့်မှုစန့်ကျင်တဲ့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုအရက်ဝတ်တွေနဲ့ဖြိုခွဲခဲ့ပါတယ်ဒီဖြိုခွဲမှုအတွင်မှာတော့မိန်းကလေး၈ယောက်အပါအဝင်အနည်းဆုံး၁၂ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်မြင်းကြံမျိုးမှာလည်းနိုင်ငံရေးအကျဉ်းသားဟောင်းတန်ဃာတော်တပါဖမ်းဆီးခံရပါတယ်ဒီလိုမျိုးအဖမ်းဆီးအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မှာပြောပြပေးပါရှင်
ဆရာနာသိမှုစံကျင်ပြီးနေ့စဉ်လမ်းပေါ်အတွက်ဆန္ဒပြနေကြတဲ့သခိုင်းတိုင်းကလေးမျိုးကဆန္ဒပြစစ်ကြောင်းတစ်ခုဒီနေ့မနေ့ကဖြိုခွဲခံရပြီး12ယောက်ထပ်မင်းဖမ်းဆီးခံခဲ့ရတာပါဆန္ဒပြသူတွေကိုအရဲဝင်နဲ့ဝင်ရောက်ဖမ်းဆီးခဲ့တဲ့အကြောင်းဆန္ဒပြစစ်ကြောင်းမှာပါဝင်သူတို့က VOA ကိုပြောပါတယ
်ဒီဆန္ဒပြစစ်ကြောင်းလည်းလှည့်ပြီးတော့စီးရက်ကိုပြန်ပြီးတော့လူလူခွဲနေတဲ့ချိန်မှာသူတို့ကအရဲဝတ်တွေနဲ့ကားလေးစီးရောက်ရှိမှာနော်တနေရာတွေကတော့ဘယ်နှစ်စားလမ်းတွေကိုပတ်ညှက်သိပ်ပြီးတော့ဖမ်းတာအဲ့မှာနောက်ပိုင်းစုံစမ်းတော့တော့ဒီလိုများလေဟိုကြီးကြလွှဲကြဆိုတော့လေအဲစုံစမ်းတော့တော့ယောက်ျားလေး၄ယောက်မိန်းလေး၈ယောက်၁၂ယောက်လောက်ပါသွားနေနေရှိတယ်။ဒါပြီးတော့သူတို့ကအဲပတ်ဝန်းကျင်မှာရှိတဲ့ရက်ကွက်တွေဘာမှဆနာပြားကနမဆိုင်နေတဲ့သွားလာနေတဲ့လူတွေကဖမ်းသွားတယ်အဲအဲလူတွေကမဆိုင်ဘူးဆိုတော့တလိုင်းလောက်ကြတော့ပြန်တော့လွတ်လိုက်တယ်။အဲမျိုးရှိနေတော့ရှိတယ်။ဟိုရိုက်နှက်တာတော့မရှိဘူးပြစ်ခတ်တာတော့မရှိဒါပေမဲ့အိမ်ငယ်တွေဒီဝင်ဖမ်းတာပေါ့နော်ကျေရလေအင်းနာပဝင်းကျင်မှာပုံများဆိုအင်းရဲ့ဒီရဲဝတ်တွေပါတယ်ဒီဆေးဝတ်စုံနေမှာပေါ့နော်အရေးဝတ်စုံနေမှာအင်းအားတော့များမှာဒါလည်းဆိုအဲ့လိုပါလို့ပြောလဲဆိုပုံများဆိုလည်းဒီသာမမြင်ရတော့ဘူးအတန်ကြီးတော့ကြားနေ
ဖမ်းသွားသူတွေကိုကလေးမျိုးနဲ့ရဲစခန်းမှာချုပ်နှောင်ထားတယ်လို့သိရပါတယ်အောင်တစ္ဆာရောက်กว่ามาနေထိုင်တဲ့လူငယ်တချို့ကိုလည်းမနေ့တုန်းကစစ်တပ်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ
်ဒီရဆိုရင်ဒီအောင်တစ္ဆာရဲ့ကိုယ်စီကြောင့်တော့ပဲမှာလူငယ်၁၀ယောက်ကျော်မယ်ဒီညမှာဝင်ခွဲဆောက်ဆောင်နေတဲ့လူငယ်အနာပတ်ဝန်းကျင်ကဒီညမှာရောက်ရတယ်သူဖန်ခေါ်သွားအတိအကျမလို့ဒီသူတို့များတော့ဟိုသူချမ်းမှုလုပ်တဲ့လူတွေဟုတ်ပြီးတော့ဆာမန်အရသားတွေအဲ့ဒါတွေဖန်ခေါ်သွားအတိအကျမလို့ဒီလိုပေါ့အဲ့ဒါလည်း အညွန့်နဲ့ရဲခမ်းပါပဲ
စစ်တပ်အာဏာသိမ်းပြီးကလေးကကလေးဆန္ဒပြစစ်ကြောင်းဟာစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေလုပ်တာဒီနေ့ရက်ပေါင်း200ပြည့်တဲ့နေ့ဖြစ်ပါတယ်အခုလိုအဖမ်းဆီးများလာတဲ့အတွက်လုံခြုံရေးအထူးတတိထားလှုပ်ရှားနေရတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းဝင်လည်းဖြစ်မုံရွာတပိတ်ဦးဆောင်သူတဦးလည်းဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ
်အဓိကတော့ဒီဆန္ဒဒီလမ်းမတော်တိုက်ပွဲတွေကလည်းဒါကျွန်တော်ရည်ရှိဖြစ်ပေါ်ဆောင်ရရမယ်ဒါတိုက်ပွဲတွေဖြစ်တယ်ကျွန်တော်ဒီလိုဖက်တဲ့ခါမှာခုနောက်ပိုင်းဆိုရင်သူရဲ့စီပေါ့နော်ဒေါ်လာရစကံတတာရရှိတယ်။လျှောက်ရှားမှုတိုင်းရင်းပေါ့နော်။ဒါလည်းတူတူတိတ်တိတ်နဲ့ကိုယ်လိုချင်တဲ့ပန်းတိုင်းကိုရအောင်လုံဆောင်တတ်ဖို့ပေါ့။ကိုလိုတဲ့ခါမှာကျွန်တော်တို့ကအကျုံကြီးတစ်ချီလုံဆောင်တတ်ချမှုတွေ
။မန္တလေးတိုင်းဒေသကြီးမြင်းချံမြို့နယ်ရှားတော်ကြောင်ကဆရာတော်ဦးဥဒ္ဓမာကိုလည်းဒီကနေ့မနက်9နာရီလောက်ကစစ်ကား5စီးအင်အား40လောက်နဲ့လာရောက်ဖမ်းဆီးသွားတယ်လို့မြင်းချံမြို့ဒေသခံတွေကပြောပါတယ်။စီရော်ဥဥဒမဟာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ပါတယ်။မကွေတိုင်းတောင်တွင်းကြီးမြို့မှာလည်းဩဂတ်လ25ရက်မနေ့ည7နာရီဝင်းကျင်လောက်ကစစ်သားတွေနေအိမ်တွေကိုဝင်ရှာပြီးဖမ်းဆီးမှုတွေရှိတယ်လို့မြို့ခံတွေကပြောပါတယ်။ဘယ်နှယောက်အတီးကြဆိုတာတော့အသေးစားမသိရသေးပါဘူး။ဒီကနေ့မနက်ပိုင်းမှာလည်းတောင်တွင်းကြီးမြို့ကစစ်တပ်အရာရှိမိသားစုပိုင်းစတိုးဆိုင်မှာဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့တဲ့ဆိုတဲ့သတင်းတွေပြည်တွင်းမီဒီယာတွေမှာဖော်ပြနေပေမဲ့ VOE အနေနဲ့တိကျအတိမပြုနိုင်သေးပါဘူး။ဆရာနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီကနေ့မှလည်းမန္တလေး၊မုံရွာ၊ရွှေဘို၊နမောက်စတဲ့မြို့တွေမှာရှိခဲ့တဲ့အပြင်ဆလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်တို့ပူးပေါင်းတဲ့ရွာပေါင်းစုတပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင်။
အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုတင်ပြပေးကြပါမယ်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရခိုင်ပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒါပေမဲ့မွတ်စလင်ဒုက္ခသည်စခန်းတချို့မှာတော့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့စခန်းတွေကဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလှုပ်ဆောင်နေတယ်လို့ပြောထားပါတယ်ဒီကြောင်အပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုအောင်မြတ်သူပြောပြပေးပါရှင်
။ဩဂုတ်လပထမအပတ်လောက်ကလေးကစပြီးရခိုင်ပြည်နယ်ကောင်စီကဒုက္ခသည်စခန်းတွေမှာ COVID-19 ကာကွယ်ဆေးတွေထိုးပေးနေတာပါ။ကြောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်ဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကိုကာကွယ်ဆေးပထမအကြိမ်ထိုးပေးသွားတယ်လို့စခန်းတောင်းဝန်ကကိုခိုင်မျိုးအောင်ကပြောပါတယ်
။ကျွန်တော်တို့စစ်ဆောင်စခန်းမှာဒီ65နှစ်အထက်ဟိုမအစင်နဲ့ချီဦးကိုဟိုချစ်လာပိုင်းစီရင်နေကဟိုဟိုတော့ဒီမှာတော့ဒီမှာထိုးပေးမှာကိုတော့ကျွန်တော်လေးကြုံပြီးဘူးကြုံပြီးတော့ဒီပြောထားတာလည်းမရှိသေးဘူးက
ောရခိုင်မြောက်ပိုင်းကစစ်ပေဒုက္ခသည်စခန်းတော်တော်များမှာကိုဗစ်ကာကွယ်ဆေးထိုးပေးတာတွေရှိပေမဲ့လည်းစစ်တွေမျိုးနဲ့အတွင်းကလူရည်3000ကျော်လောက်နေထိုင်တဲ့တက္ကသိုလ်ပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့အခုထိကာကွယ်ဆေးမထိုးသေးပါဘူးကျွမ်းမရေးဌာနကကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းကောက်ထားပေမဲ့ဘယ်တော့ကာကွယ်ဆေးထိုးပေးမလဲဆိုတာကိုမသိသေးဘူးလို့တက္ကသိုလ်ပြင်ဒုက္ခသည်စခန်းကဥမောင်လေးကပြောပါတယ်
အဲ့ကျွန်တော်တို့ဒေသကမှာအသာကြီးတက်ကြီးကိုလာပြီးတော့တွေ့မိတာကိုစတော့သူတို့ပြောတော့တယ်နှစ်ပတ်လောက်ရှိပြီသူဒီမှာအချောင်းချတာလားအခုတိတော့လာပြီးတော့သူတို့တော့မပြောသေးဘူးကွာအဲ့တော့တက်မှန်ကလာပြီးတော့ပြောတယ်လို့ဒီမှာဒီကမှာတော့ community တွေနောက်ပြီးရွာမှာလူစုတွေတော့တရင်တော့တော့ပါတယ်ကွာ
မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုက္ခသည်စခန်းတွေမှာ covid ကာကွယ်ဆေးထိုးနိုင်မှုအတွက်စစ်ကောင်စီကဆောင်ရွက်နေတယ်လို့တနိုင်ငံလုံးကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့လည်းဆောင်ရွက်နေတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောထားပါတယ
် IDP ကြံ့နေပါတော့အပြင် IDP ကြံ့နေ IDP ကြံ့နေတာကချင်မှာရှိတယ်ရခိုင်မှာရှိတယ်တချို့ရှမ်းမှာရှိတယ်အဲ့ IDP ကလူတွေကိုလည်းဆေးထိုးနိုင်ရတယ်လို့အဲ့ဒါတော့ထိုးဆောင်ရွက်နေရရှိပါတယ်ဒီကိုဗစ်ကာကွယ်ကာလမှာဟောသူဟို EO ဒီကောကျွန်တော်တို့အနေနဲ့ဒီ IDP ကလူတွေကိုတနင်္ဂနွေမှာရှိတဲ့လူတွေကိုဒီကိုဗစ်ဆက်ကူရောဂါဆေးကာကွယ်ဆေးထိုးနှံဖို့အတွက်မျိုးစုပေါ်မှာခြံလက်ထားမှာမဟုတ်ပါဘူး။ဒီအစိုးရအနေနဲ့မျိုးစုပေါ်မှာခြံလက်ထားမှာမဟုတ်ဘူး။လက်တွေ့ဆောင်ရွက်သွားမှာဖြစ်တယ်။ဒါလို့ဆောင်ရွက်နိုင်ဖို့လည်းကျွန်တော်တို့ချိတ်ဆက်ပြီးဆောင်ရွက်လျက်ရှိတယ်။ချိတ်ဆက်ဆောင်ရွက်လျက်ရှိတယ်မှာကိုဗစ်ကာကွယ်ဆေးတွေဆက်မပြတ်ရောက်ရှိနေတာရှိတယ်။ဒါပြင်နောက်ထပ်24တန်းအော်နော်ပြုံးနိုင်ကနေရရှိဖြစ်လို့လည်းတော့ဒီဒီတူနယ်ကချလာတော့
ပါဘူး။ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်တွေခိုလုံနေတဲ့ IDP စခန်းတွေနဲ့စစ်ပေးဒုက္ခသည်တွေအတွက် Sinovac COVID ကာကွယ်ဆေး5000ရခိုင်ပြည်နယ်မှာရောက်ရှိနေပြီးအဲ့ဒီဆေးတွေကိုစစ်ပေးရှောင်3000နဲ့ IDP 2000ကိုထိုးဖို့ရာထားတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့ဩဂုတ်လ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင်အေအေနဲ့ တမရရိုဂျာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရဲစွန့်ခွာထွက်ပြေးခဲ့ရတဲ့စစ်ပီဒုက္ခသည်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေမှာလက်ရှိအချိန်ထိရှိနေပါသေးတယ်။ဒါအပြင်ပြီးခဲ့တဲ့2019တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်နဲ့မွတ်စလင်တွေကြားလူမျိုးရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေဘက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်တိုင်းနဲ့ချီတဲ့မွတ်စလင်တွေဟာပြည်တွင်းဒုက္ခသည် IDP စခန်းတွေမှာလက်ရှိအချိန်ထိနေထိုင်နေကြရပါတယ်။ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီးရခိုင်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးစက်မှုထုတ်ပြန်ချက်အရကူးစက်ခံရမှုနည်းပါးလာတာကိုတွေ့ရပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းကောလင်းဘက်ကကိုဗစ်ကြောင့်သေဆုံးသူအရေအတွက်နောက်ဆုံးရအခြေအနေတင်ပြပေးကြပါမယ်။စကိုင်းတိုင်းကောလင်းမြို့မှာတော့ကိုဗစ်ကြောင့်သေဆုံးသူအရေအတွက်ကအခုရက်ပိုင်းမှာကျလာနေပါတယ်။ဒါကြောင့်မြို့အနေထားအရသေဆုံးသူကများနေတော့မယ်လို့ပရဟိတအကူညီပေးနေသူကပြောပါတယ်။ကချင်ပြည်နယ်ဘက်ကတချို့ဒေသတွေမှာတော့ COVID-19 ကပ်ရောဂါကူးတယ်ဆိုတာလူမသိစေချင်ကြတဲ့အခက်အခဲတွေကို COVID အကူအညီပေးနေသူတွေကြုံနေကြရပါတယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းမှတ်ခွန်ယူပြောပြပေးပါရှင်။
မြန်မာနိုင်ငံမှာကပ်ရောဂါတတိယလှိုင်းအပြင်းထန်ဆုံးကာလဖြစ်ခဲ့တဲ့ဇူလိုင်လကိုကျော်လွန်ခဲ့ပြီးနောက်ဩဂုတ်လတတိယဘက်လောက်ကစလို့ရောဂါကူးစက်နဲ့သေဆုံးလုံးတွေတဖြည်းဖြည်းကျလာတယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါတယ်။အခုဩဂုတ်လအတွင်းသေဆုံးသူစုစုပေါင်း260ကျော်ရှိတဲ့စကိုင်းတိုင်းကောလင်းမြို့အနီးတစ်ဝိုက်ကရွာတွေမှာတော့ဩဂုတ်လတတိယဘက်မှာသေဆုံးသူကျသွားတယ်လို့ကောလင်းမြို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ
်။အစောပိုင်းကတော့အဲ့လိုမျိုးတရက်တည်းကိုလောင်း20ပေါ့နော်အဲ့ဒါကအမြင့်ဆုံးပဲနောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲ့လိုမျိုးရော့ရော့ရော့လာတာ15ရောက်10ရောက်အဲ့ဒါနေတစ်ဖြည်းဖြည်းနဲ့အခုနောက်ပိုင်းကတော့5ရောက်ပေါက်ဝင်ကျင်လောက်မှရှိရတယ်။ဒါလည်းရော့တယ်လို့တော့ပြောလို့ဖြစ်ရပါပဲကျွန်တော်တို့မြို့ပေါက်စားလေးအနေနဲ့ကအများကြီးရပါတော့ပုံမှန်ဆိုကျွန်တော်တို့ဒီမှာပုံမှန်ရိုးရိုးဆိုလို့ရှိရင်တရက်မှာတရက်နှစ်ယောက်ပြင်မရှိဘူး။အခုတတိယတော့ဒါ5ရောက်ကတော့ပုံမှန်ပဲဖြစ်နေသေးတယ်။ဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်မှာတော်တော်လေးကိုကတည်ရအဲ့ဒီပတ်တွေမှာသူကတရက်ကို10ရောက်ရဲ့အထက်မှာရွေးရှိရတယ်။အလိုပြောရင်တော့ဒီဘက်မှာအောက်ဆီဂျင်ပြတ်လိုက်တဲ့ချိန်နဲ့အဲ့လိုမျိုးရင်းနဲ့ချစ်တဲ့ခါကျတော့ပိုတေးကုန်တာပေါ့
ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့မလို့အရင်အပြင်မထွက်ရ stay at home အဖြစ်ထပ်တိုးသတ်မှတ်ခံရတဲ့မြို့နယ်တွေထဲမှာကချင်ပြည်နယ်ကမိုးညင်းမြို့လဲပါဝင်လာပါတယ်အခုရက်ပိုင်းတွေထဲနေမကောင်းဖျားနာသူတွေရှိပေမဲ့အများစုကကိုဗစ်ကပ်ရောဂါဖြစ်တယ်ဆိုတာအတိမခံချင်ကြဘူးလို့မိုးညင်းမြို့အောက်ဆီဂျင်စက်ရုံတိဆောက်ရေးအဖွဲ့ဝင်တဦးကပြောပြပါတယ်တချို့ကကိုယ့်ရဲ့နေအိမ်မှာပဲကုသရင်အသက်သေးဆုံးသွားကြတယ်လို့လည်းပြောပါတယ
်။ယာရီတော့ကိုယ်ဆိုပြီးလူတွေကတော့ပြောနေကြတာပေါ့နော်။စစ်ဆိုင်ရင်တော့စစ်တဲ့သူတွေကတော့ပိုးတွေ့တဲ့အနေအထားမျိုးရှိနေတယ်။ဒါကတော့အပြင်မှာပေါ့အပြင်မှာမိမိအစီအစဉ်နဲ့ test kit နဲ့စစ်တဲ့လူတွေတော်တော်များအောင်စစ်ကြတယ်။ယောဂအခန်းရှိတဲ့လူအသက်ကြီးပိုင်းအချို့တော့သုံးပါးသွားနေရှိတာပေါ့နော်။ဒါမွန်းညင်းမြို့ပေါ်တင်ပေါ့နော်မွန်းညင်းမြို့ပေါ်တင်တနည်းအားဆိုရင်ဒါ၈ရောက်ပေါ့၈ရောက်ပြီးတာအဲ့ဒါမင်းညိုထဲမှာလည်းပြောရတယ်ယာရီတကွေးလိုပဲသူကတတ်မှတ်ချင်ကြတာပေါ့ဒီယောဂိုင်းနဲ့ပြီးရဆိုရင်သူကနည်းနည်းလေးဟိုရှက်တာတို့ဟိုပေါ့ပင်ငယ်တာတို့ဖြစ်တော့ကြအဲယာရီတကွေးနဲ့ဆုံးတာပါဆိုပြီးတော့အချောင်းပြက်ချက်ကလေးရှိကြတာပေါ့မစစ်ဖက်နဲ
့မိုးညင်းမျိုးရဲ့လက်ရှိအနေထားကတော့လူနာတွေအတွက်အောက်ဆီဂျင်မလုံလောက်လို့တချို့မျိုးကြီးတွေကနေပရဟိတအသင်းတွေရှာဖွေပေးပြီးလူနာချင်းချင်းမျှပြီးတုံနေကြရတယ်လို့လည်းဒေသခံတူကပြောပါတယ
်မြို့ပေါ်မှာလည်းခြားလူကခြားနေကြတာပဲရှိတာပဲတိုးတော်လည်းပဲကိုဟာနဲ့ကိုစီစီနဲ့ကိုပဲညာတော်အဖြစ်အိမ်မှာပဲကြိတ်ကူးတဲ့လူများတယ်အဲဆီယုံသွားတယ်ဆီယုံမှာအောက်ဆီဂျင်လိုအပ်ချက်ဟောဆီယုံအနေနဲ့ကြလဲကိုကတော့ကျွန်တော်တို့သိရတယ်လို့တော့ဆီယုံမှာအောက်ဆီဂျင်လုံလောက်အောင်ရှိသလားဆိုလဲကိုလိုကြီးမရှိဘူးတိုးတော်လည်းသူကလူနာကိုနည်းနည်းလေးအရေးကြီးတဲ့လူနာဆိုရင်တစ်လုံးချပြလိုက်တယ်ပေါ့နော်အဲ့ဒီအရေးကြီးတဲ့လူနာဆိုရင်နည်းနည်းလေးသူတို့အပြင်မှာရှာခိုင်းတယ်အပြင်မှာရှာလို့ရရင်ဒီဟိုမှာရှိတဲ့ဟာနဲ့အမျှနိုင်မှုဖြစ်냐
ဒီလိုမျိုးအောက်ဆီဂျင်လိုအပ်ချက်တွေရှိနေလို့အများပြည်သူလှူဒါန်းငွေနဲ့ကိုထူကိုဒါစနစ်အောက်ဆီဂျင်ဆက်ရုံကိုစပြီးတည်ဆောက်နေကြပါတယ်လာမယ့်စက်တင်ဘာလပိုင်းလောက်မှာအောက်ဆီဂျင်ဆက်ရုံစတင်လည်ပတ်နိုင်မယ်လို့ခန့်မှန်းကြပါတယ်ဒီမတိုင်ခင်တော့မန္တလေးနဲ့မြစ်ကြီးနားမြို့တွေစီကနေအောက်ဆီဂျင်ဝယ်ယူသုံးစွဲနေရပါတယ်။မြန်မာတနိုင်ငံလုံးမှာကပ်ရောဂါထိန်းချုပ်ထားနိုင်ဖို့အသွားလာကန့်သတ်ထားတဲ့မြို့နယ်ပေါင်းကတော့119မြို့နယ်အထိရှိသွားပြီဖြစ်ပါတယ်ရှင
်။မခွန်ညိုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြမပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ 31 kHz 9383 ညာ၊လိုင်းဒိုမီတာ 32 kHz 9383 ညာ၊လိုင်းဒိုမီတာ 51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တင်ဆက်ပေးကြပါမယ်။ဦးတန်းရွှေရဲ့လက်ထက်မှာစစ်အစိုးရကိုတရားဝင်ဖြစ်လာအောင်အတိမတ်ပြုလာအောင်အာဆီယံအသင်းကြီးကကူညီပေးခဲ့ပါတယ်။အခုတခါအာဏာသိမ်းထားတဲ့စစ်ကောင်စီကိုလည်းအာဆီယံကကူညီလိမ့်အောင်ပဲလို့သုံးသပ်ကြပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တင်ပြထားပါတယ်။
ဖဗရီလတရနေ့ကစစ်အာဏာသိမ်းတာကိုအာဆီယံနိုင်ငံအချို့ကဝေဖန်ကြပြီးအချို့ကနှုတ်ဆက်နေပါတယ်မလ29ရက်နေ့နေပြည်တော်မှာစီရေးပြအခမ်းအနားလုပ်တော့ဗီယက်နမ်ထိုင်းနဲ့လာအိုကိုစလေတွေသာတက်ပါတယ်ပြစ်ကတ်တပ်ပြအကြမ်းဖက်တာတွေကိုရပ်တန့်ဖို့စင်ကာပူမလေးရှားအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ကတောင်းဆိုကြပါတယ်ဧပြီလ24ရက်နေ့မှာမြန်မာပြည်ထနာကိုဆက်ဆက်ဆွေးနွေးဖြေရှင်းဖို့အာဆီယံအသင်းကသဘောတူချက်၅ချက်ရယူပါတယ်အနာသိအစိုးရကိုအိမ်နီးရွှေနိုင်ငံတွေကအတိအမှတ်ပြုလိုက်တဲ့သဘောဖြစ်သွားပါတယ်။ဒါပေမဲ့နောက်ထပ်လေးလကြာတော့မှအာဆီယံအထူးကိုယ်စားလှယ်ကိုရွေးချယ်နိုင်ပါတယ်။သဘောတူချက်ထဲမှာအကြမ်းဖက်မှုရပ်ဆိုင်းမှုတက်ဆန်သူအားလုံးနဲ့ဆွေးနွေးဖို့လူသားချင်းစာနာရေးအကူအညီပေးဖို့အထူးကိုယ်စားလှယ်မြန်မာပြည်ကိုစေလွတ်ဖို့စတာတွေပါဝင်ပါတယ်။ဒီသဘောတူညီချက်ကိုအကောင့်ထဲမပေါ်နိုင်ရင်အရေးယူမှာမဟုတ်တဲ့အတွက်မြန်မာစစ်ကောင်းဆောင်ကချက်ချင်းလက်ခံလိုက်တာဖြစ်ပါတယ်အာဆီယံအသင်းရဲ့မြေကျွေးရံကိုအမေရိကန်ဥရောပနဲ့ကုလသမဂ္ဂကသဘောကျပြီးဆက်လုပ်ကြဖို့အားပေးတာကြောင့်မဆရဝါကမန်ဖြစ်လာပါတယ
်မြန်မာပြည်ထနာဖြည့်ရှင်းတဲ့နေရာမှာအာဆီယံအသင်းဟာပြောတဲ့အတိုင်းဖြစ်မြောက်အောင်ဆောင်ရွက်နိုင်တဲ့အစဉ်အလာမရှိခဲ့ပါဘူးဒါကြောင့်အာဆီယံသဘောတူညီချက်ဟာအတန်းသာမြည်တဲ့တကြံအမြောက်လို့ဖြစ်နေပါတယ်အကြမ်းဖက်တိုက်ခိုက်မှုကိုချက်ချင်းရပ်ဆိုင်းရမယ်ဆိုတော့အာဆီယံရဲ့တောင်းဆိုချက်ကိုစစ်ကောင်စီကဂရုမစိုက်ပါဘူး။ဒါပေမဲ့အာဆီယံအတွက်အသင်းတိတ်ခါမကြဘူးကပိုပြီးအရေးကြီးနေပုံရပါတယ်။2009တန်ခါဆန္ဒပြပွဲတုန်းကလည်းအကြမ်းမဖက်ပဲစင်စင်ညင်လှုပ်ဖို့နဲ့မြို့သားပြန်လည်တင်းမြတ်ရေးလှုပ်ကြဖို့အာဆီယံအလှည့်ကျဥက္ကဋ္ဌကတိုက်တွန်းခဲ့ဘူးပါတယ်။တန်ခါအရေးတော်ပုံမှာဘာမှမပြောဘဲနှုတ်ဆက်နေရင်အာဆီယံအသင်းကိုနိုင်ငံတကာကအယုံကြည်ကင်းမဲ့သွားလိမ့်မယ်လို့စင်ကာပူကဆိုပါတယ်။ယုံကြည်မှုရအောင်ဝေဖန်နေရတာဖြစ်ပုံရပါတယ
်။မြန်မာပြည်မှာတရားဝင်အစိုးရဖြစ်ပေါ်ရေးဟာအာဆီယံအတွက်အရေးအကြီးဆုံးဖြစ်ပါလေ။ဒီမိုကရေစီကျင့်သုံးတာမသုံးတာကိုအာဆီယံအသင်းကဂရုမစိုက်ပါဘူး။တရားဝင်အစိုးရရှိဖို့ကသာအရေးကြီးပါလေ။အမေရိကန်နဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဒဏ်ခတ်အရေးယူထားတဲ့ကမ္ဘာအပေကဗမာစစ်အစိုးရကိုအသင်းဝင်အဖြစ်လက်ခံလိုက်တဲ့အာဆီယံဟာနိုင်ငံများဆက်ဆံရေးမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။အဲ့ဒီတုန်းကမြန်မာကိုအာဆီယံရဲ့နာရာရှည်ရောဂါသည်လို့တောင်းခေါ်ကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်အချိန်ရလာတဲ့အခါမှာဗမာစစ်အစိုးရနဲ့အာဆီယံနိုင်ငံတွေဟာဆိုးတူကောင်းပဲဘဝတူတွေဖြစ်လာကြပါတယ်။
2006ခုနှစ်မှာဥက္ကဋ္ဌလုပ်ဖို့မြန်မာနိုင်ငံအလှည့်ရောက်လာတော့မှဝိုင်းဝန်းကန့်ကွက်ကြလို့နိုင်ငံတကာမှာအမြင်မတော်တဲ့အတွက်ဥက္ကဋ္ဌတာဝန်ကိုငြင်းပယ်ခဲ့ရပါတယ်။2014မှာဦးသိန်းစိန်အစိုးရဟာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာပါတယ်။အာဆီယံအစည်းအဝေးဟာဗမာအစိုးရနဲ့အခြားအသင်းဝင်တွေအပြန်အလှန်တွေးတိုးဆတဲ့နေရာဖြစ်လာပါတယ်။စစ်ကောင်းဆောင်ပိုင်းဟာအာဆီယံအစည်းအဝေးတွေမှာနိုင်ငံခြားဆက်ဆံရေးအတွေ့အကြုံရရှိကြပါတယ်။အသင်းဝင်ဆယ်နိုင်ငံပါဝင်တဲ့အစည်းအဝေးတွေမှာပဲအခြားနိုင်ငံ18နိုင်ငံနဲ့လည်းဆွေးနွေးပွဲတွေလုပ်ပါတယ်။ဒီလိုလုပ်နိုင်အောင်ကော်မတီ30လောက်နဲ့လုပ်ငန်းအဖွဲ့100ကျော်ကပြင်ဆင်ပေးရပါတယ်။ CEO စုဟာသူတို့လုပ်ရတွေကိုနိုင်ငံခြားကလက်ခံလာအောင်ဘယ်လိုလုပ်ရမလဲဆိုတာဒီအစည်းအဝေးတွေမှာသဘောပေါက်လာတာဖြစ်ပုံရပါတယ်။အ ASEAN အသင်းဝင်ဖြစ်ရတဲ့အကျိုးကျေးဇူးဖြစ်ပါတယ
်။ရုံးရတဲ့ဇွန်လ18ရက်နေ့ကစစ်ကောင်စီကိုလက်နက်မယောင်းဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ချတဲ့အခါမှာ ASEAN သဘောထားကိုတွေ့ရပြန်ပါတယ်။ဒီအဆိုကိုစင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မြန်မာကိုယ်စားလှယ်တွေကထောက်ခံကြပြီးထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဘရူနိုက်တို့ကမင်းမပေးပဲရှောင်းနေကြပါတယ်။ဒါပေမဲ့အာဆီယံအသင်းထဲမှာဆိုရင်တော့အသင်းဝင်အားလုံးသဘောတူချက်ရယူမှဆုံးဖြတ်နိုင်ပါတယ်။ဒါလို့ဖြစ်အောင်အစည်းအဝေးတွေကျင်းပပြီးမိကျွေးတံတွေထုတ်နေတာကိုအာဆီယံဒလေးလို့ခေါ်ပါတယ်။ဗမာအစိုးရအဖို့ကတော့အာဆီယံအစည်းအဝေးတက်ရတာဟာဂုဏ်ယူစရာအောင်မြင်မှုတစ်ခုဖြစ်နေပါတယ်။အာဆီယံအသုံးနှုန်းစကားလုံးနဲ့အပြစ်မှန်ကိုသိနိုင်ဖို့ခက်ခဲအောင်ရှင်ဝေရန်ရှောင်ပြောတာဆိုတာလာတာတွေ့ရပါတယ်။ဒါကြောင့်မို့တက်ချုပ်မင်းအောင်နိုင်ဟာအာဆီယံအစည်းအဝေးကိုကိုယ်တိုင်တက်ရောက်ပြီးသူမလုံနိုင်တဲ့သဘောတူချက်900ကိုလက်ခံခဲ့တာဖြစ်ပါတယ်။နဝတနာအဖစေအုပ်စုကိုတရားဝင်အစိုးရဖြစ်လာအောင်ကူညီခဲ့သလိုစစ်ကောင်စီကိုလည်းတရားဝင်အစိုးရဖြစ်အသွင်ပြောင်းရမှာအာဆီယံကကူညီလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ကိုညောင်ဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေကိုမကြခင်တင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုနားဆင်ရအောင်ပါ။ဒီသတင်းမှတ်ရဲ့ကျန်းမာရေးခန္ဓာမှာတော့ COVID နလန်ထတဲ့အချိန်မှာနောက်ထပ်သတိပြုစရာအကြောင်းတွေကိုပြောပြထားပါတယ်။ COVID-19 ကာယရောဂါကူးစက်ခံရပြီးတော့ပြန်နလန်ထလာတဲ့အချိန်မှာနှုံးချီတာ၊ဆုံးဖြတ်ရခတ်တာတွေအပြင်နောက်ထပ်သတိပြုစရာတွေရှိပါသေးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။နောက်ထပ်ဘလို့သတိပြုစရာတွေပါလဲဘာကြောင့်ပါလဲဘလို့တက်တာအောင်လုပ်ပေးနိုင်ပါသလဲဒီအကြောင်းကိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
โอเคดร.เสียแท้ครับเราพวกเราที่โควิดนลันถะเฉยมาอธิกปฏิณาဖြစ်တယ်နှုံးတာเนี่ยဒီဆုံးဖြတ်ခဲ့ပြီးအလုံးလောက်ခတ်တာနှစ်ခုကိုပြီးခဲ့တဲ့အပတ်ကပြောပြီးมาဆရာကြီးနောက်ထပ်ရောအဓိကသတိပြုဆရာဆိုရင်အခုဘာကနေစပြောမလဲဆရာ
ဆိုတတိယ category ကကျွန်တော် cardiovascular ပေါ့เนาะကျွန်တော်က heart နဲ့ပတ်သက်တဲ့ condition လို့ခေါ်တယ်အဲ့ဒါနှလုံးနဲ့သွေးကြောနဲ့ပတ်သက်လာတဲ့အပိုင်းပေါ့အထူးသဖြင့်ပါလဲဆိုတော့ dizzy ဆိုတော့ခေါင်းမူးနေတယ်ဟိုမူးတူတူဝေဝေဝါဝါဖြစ်တယ်concentration လုပ်လို့မဟိုပါဘောဟိုစိတ်အာရုံကိုစိုက်လို့မရဘူးအထူးသဖြင့်မတက်ရက်လာတဲ့အချိန်မှာမူးလာတယ်ဆိုတော့တိတိတသားကြီးကျွန်တော်စီမှာ3နှစ်ယောက်လောက်ရှိလာတယ်ကိုရဲ့ဆိုတော့အထူးသဖြင့်အသက်နည်းနည်းလေးရတဲ့လူတွေပေါ့နော်အသက်ငယ်တဲ့လူတွေပါလားဆိုတော့ပါတဲ့လူလည်းပါတယ်ကိုရဲ့တခါလေကျတော့ကျွန်တော်ပြောချင်တဲ့သဘောကဒီဓာရီက post covid clinic လို့ကျွန်တော်တို့စီမှာလုပ်လာကြတယ်ဟိုအစတိုင်းမှာဆိုကျွန်တော်တို့ကမသိဘူးစိတ်ရောနေပဲအကုန်လုံးတက်တာလုပ်တယ်လုပ်ပြီးစိတ်ရောနေစိတ်ရောပြီးတဲ့အခါကြတဲ့အခါမှာကျွန်တော်ကတော့ဒီ post covid clinic တစ်ခုကိုကျွန်တော်လုပ်ပေးတယ်။အမေလည်းတော်တော်လေးကိုခက်ခဲတဲ့အပိုင်းလေးတွေကြုံရတယ်ကိုယ်။ဒီ England မှာလည်း post covid clinic တွေအများကြီးစပြီးတော့ဖွင့်လာတယ်။ဒီ New York, New Jersey, Washington အဲ့လိုမျိုး tertiary center လို့ခေါ်တဲ့ဟိုတကယ်အကြီးအသေးုံကြီးတွေမှာ post covid clinic လေးတွေစပြီးဖွင့်လာတယ်။ဘာလို့ဖွင့်လာလဲဆိုတော့ number 1ကျွန်တော်တို့သိကျင်တယ်။ဘာတွေဖြစ်နေကြတာလဲသူတို့
။ဟုတ်ကဲ့အဲ့ဒီကျတော့ဒီခုနကမူးတာကိုအတိအက
ဟုတ်ကဲ့အဲ့လိုခုနလိုမျိုးသမားကကျွန်တော်တို့သုံးတာ POTS ဆိုသုံးတာပေါ့နော် POTS ဆိုတော့ post ဟိုအင်္ဂလိပ်လိုကတော့ postural hypotension ကြောင့်ဆိုတော့ဒီ body position ကြောင့် blood pressure drop ဖြစ်သွားပြီးတော့ heart rate ကတက်သွားတာပေါ့နော် postural orthostatic hypotension with tachycardia syndrome လို့ကျွန်တော်တို့သုံးတာပေါ့လေ
ဟုတ်ကဲ့ရုတ်တရက်သွေးပေါက်ကျသွားတာပေါ့နော် move ပြီးတော့လဲတာပေါ့
ဟုတ်ကဲ့ဟုတ်တယ်ခင်ဗျာရုတ်တရက်သွေးပေါက်အောက်ဘုံကနေကျသွားပြီးတော့ပြန်မတက်လာဘူးပေါ့လေဆိုတော့အဲ့လိုအမျိုး POTS ဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့များသောအဖြစ်ရေကိုများများတိုက်တင်တခါတလေကျလို့ရှိရင်တော့ဆော့တက်ဘလက်လေးတွေပါပြီးပေးပြီးတော့လုံးကြည့်တဲ့ပိုင်းလေးရှိတယ
်စားပေးတာပေါ့နော်ရေနဲ့စားနဲ့ဖြည့်ပေးတာပေါ့
ဟုတ်တယ်နည်းနည်းလေးပေးကြည့်တာပေါ့ကိုရဲတက်နိုင်သလားပေါ့
သွေးပေါက်ကြီးပြန်တက်အောင်လ
ဲဟုတ်တယ်ကိုရဲသူကဒီလို suddenly ဟိုအိယာလဲတဲ့နေရာကနေမတက်ရက်လို့ရှင်သူဂျုံငနဲ့မထပဲနဲ့ဘာဖြစ်လို့တော့ကိုရဲအသက်80 80ဂျုံငနဲ့ထလို့ဒီလို mic နဲ့ခေါင်းထဲမှာ mic နဲ့ဖြစ်သွားပြီးတော့ပြုတ်ကျပြီးလို့ရှင်ခေါင်းထိပါလို့ရှင်ခေါင်းဆိုတော့အဲ့ဒီ support တွေဆိုလို့ရှင်တော့ကျွန်တော်တို့ကတော့တက်နိုင်တဲ့လောက်ကို education ပေးတာပေါ့ကိုရဲအရာလူတွေကိုသတိထားဖြစ်နိုင်လို့ရှိရင်အဲ့လိုစက္ကနဲမထနဲ့တစ်ချက်လေးထိုင်လိုက
်ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီ oxygen လိုတဲ့ပြဿနာပေါ့အနေထားမှာအဆုတ်နဲ့ပတ်သက်ပြီးတော့ဘယ်လိုသတိထားသင့်လဲဆရာ
oxygen
ဆက်ပြီးတော့ယူနေရတဲ့လူတွေပေါ့နော်ကျွန်တော်တို့လူတွေဆိုလို့ရှိရင်လည်းကျွန်တော်တို့ဒီ post covid clinic တွေထဲမှာ oxygen ချန်တဲ့လူတွေတော့ကျွန်တော်တို့အများဆုံးကြည့်တာပေါ့လေကျွန်တော်တို့ရဲ့ target ကတော့ oxygen ကိုတက်နိုင်တဲ့လောက်ထုတ်လို့ရမလားဆိုပြီးတော့လုပ်ကြည့်တာပေါ့နော်ထုတ်လို့ရတဲ့လူတွေအများစုကျွန်တော်တို့ထုတ်လို့ရပါတယ်ဟိုထားပါတော့ဗျကိုရဲ့ဟိုငကိုတွေကဆဲလိတ်ကိုဗီမီကိုထောင်တောက်နေတဲ့လူတွေတို့ဟိုလမ်းတစ်ခုလုံးကဆုတ်ပြတ်ပြီးတော့ကျွန်တော်တီဗီဖြစ်ထားဘူးလို့လမ်းတစ်ခုလုံးကဆုတ်ပြတ်နေတယ်လို့ဒါမျိုးဆိုရင်တော့ကျွန်တော်အနေနဲ့တော့လောက်ဝခံရနည်းနည်းခက်မယ်ပေါ့နော်ဒါပေမဲ့ပုံမှန်လူဒန်းစားတယောက်ကိုဥမာတက်40ကျော်50ကျော် even 80ကျော်ကိုရဲ့ဟိုသူ့ရဲ့အဆုတ်ကငကိုတော့အကောင်းပဂရီအဆုတ်အခုကြမှာဒီရောဂါဖြစ်ပြီးတော့အောက်ဆီဂျင်လိုတယ်ဆိုရင်တော့အဲ့လိုလူတွေကိုတော့ကျွန်တော်တို့ဒီနေ့ဒီချိန်ထိလုပ်တဲ့အချိန်မှာအောက်ဆီဂျင်တန်းလန်းနဲ့နေရတဲ့လူဆိုတာမရှိပါဘူးကျွန်တော်တို့အောက်ဆီဂျင်ကိုတော့ဖြုတ်နိုင်အောင်လို့ကျွန်တော်လုပ်ပေးနိုင်ပါတယ်ပေါ့လေ
ဟုတ်ကဲ့နောက်တစ်ခါဒီပုံမှန်အလုပ်လုပ်တဲ့အနေထားဒီအဆုတ်အတွက
်အဲ့ဒါလေးသလားကိုရဲ့စိတ်အောက်ဆီဂျင်ပေါ့နော်ဆယ်ရက်တည်းကြော်သွားပြီဖြစ်တယ်ဆိုလို့ရှင်တော့ကျွန်တော်မနေ့ကပဲမန္တလေးရလူနာတယောက်ကိုတော့ကျွန်တော်ပြောပါတယ်ဆိုတော့သူကတော့အလို5လီတာလောက်လိုရဲ့အဲ့လိုပြောရဲ့ဒါကတော့ကျွန်တော်ဒီလိုလုပ်တဲ့နေလို့ပြောလိုက်တယ်ပေါ့လေဆိုတော့သူတို့လေစမ်းကြည့်ပါတယ်စမ်းကြည့်တော့ဟိုအခုကတော့ကျွန်တော်တို့ပါလဲဆိုတော့ကျွန်တော်ဆေးနဲ့ကျွန်တော်တို့အောက်ဆီဂျင်ထုတ်ကြည့်တာပေါ့နော်ဒါပေမဲ့လည်းအောက်ဆီဂျင်ကခုနလိုပဲကိုယ်5လီတာလောက်လိုရဲ့လို့တော့ကျွန်တော်48နာရီလို့52နာရီအတွင်းမှာတော့ကျွန်တော်ဖြတ်ဖြုတ်အောင်လို့ကျွန်တော်မလုပ်ပေးနိုင်ဘူးအနည်းဆုံးတော့ကျွန်တော်တစ်လနဲ့တစ်လဝယ်နှစ်လလောက်တော့ပေးကြည့်ကျွန်တော်တို့အချိန်တွေတခုကြည့်ပြီးတော့အဲ့လိုဖြည်းဖြည်းဖြည်းဖြည်းဆေးကိုပေါ့နော်လိုလိုပူလျှော်လုပ်ပြီးတော့ကျွန်တော်လုပ်ကြည့်တယ်ပေါ့ကွာဆိုတော့တချို့လူတွေမှာလည်းဒီလိုလုပ်လိုက်ခြင်းအားဖြင့်တောင်းသွားတဲ့အပိုင်းလေးရှိပါတယ်ပေါ့ဆိုတော့လုတ်ကြည့်လို့စမ်းသပ်ကြည့်လို့ရပါတယ်ကျွန်တော်တို့ကအဲ့ C-Rite ပဲပေါ့နော်ဟို Dexamethasone မသုံးမနဲ့ different C-Rite ကိုသုံးပြီးတော့ a little bit တော့လိုပါပေါ့နည်းနည်းလေးပို့ပြီးတော့ Dexa လောက်မပြင်းတဲ့ဈေးနဲ့ကျွန်တော်တို့ထိန်းကြည့်တာပေါ့ကိုယ်ရဲ့တော်တော်များများကတော့ကျွန်တော်အနေနဲ့ကတော့အောက်မြင်ပါတယ်ကိုယ်ရဲ့
ဟုတ်ကဲ့တဖြည်းဖြည်းတော့အဆုတ်ကလည်းပြန်ကောင်းလာတဲ့သဘောပဲပေါ့နော
်ဒါတော့လုတ်လို့ရပါတယ်ကိုယ်ရဲ့စီလာဘာဖြစ်လို့လဲဆိုတော့လေကျွန်တော်တို့နားလေတာပေါ့နော်စိတ်ပြီးစိုးစိုးဝါးဝါးယောဂါရသွားရင်တော့အဆုတ်အတွက် damage တော့ရှိတယ်ကိုယ်ရဲ့အခုလက်ရှိကျွန်တော်တို့အနေအထားရတစ်ခုကတော့လေ damage ကြလေအရန်ကြီးတော့စိတ်မများဘူးလို့ကျွန်တော်တို့ကတွတ်တယ်ပေါ့နော် again အခုကလေတစ်နှစ်ခွဲကြော်ကြော်ပဲရှိတဲ့အခါကျတော့ပြောရတော့နည်းနည်းဖြစ်ပါသေးတယ်ဒါပေမဲ့လေမြင်ရတဲ့အပိုင်းပေါ့ကိုယ်ရဲ့ကျွန်တော်တို့တွေ့နေကြဒီလူနာဥပမာကျွန်တော်စီမှာလူနာတယောက်ရှိပါတယ်သူဆိုလို့ရှိရင်ဒီအသက်ကယ်ဆုံးစက်ပေါ်မှာ52ခုရဲ့နေလိုက်ရတာပေါ့နော်အဲဒီလူနာဆိုလို့ရှိရင်အခုဆိုလို့ရှိရင်လမ်းမှာလမ်းလျှောက်ကအောက်ဆီဂျင်လည်းမလိုပါဘူးအခုဆိုရင်လုံငယ်တဲ့တလားပဲတလားတော့မဖြစ်သေးဘူးပေါ့နော်ဒူးကောင်းအစ်တောင်ကျွန်တော်ခွဲပြီးတော့ထည့်ပြလိုက်တယ်ပေါ့ဆိုတော့ဒူးကောင်းအစ်ခွဲရဲဆိုတာကိုယ်ရဲ့ general anesthesia သွားရတာဟုတ်တယ်ပါဒါကျွန်တော်အစွန်းအစွန်းဆုံးကိစ္စတစ်ခုကိုပြောပြလိုက်တာလေ
မေးစေးပေးရတာပေါ့နော်အောက်ဆီဂျင်အများကြီးလိုတယ
်ဟုတ်တယ်ဟုတ်တယ်ခင်ဗျာအစုပ်ကောင်းလို့ပဲသူဒီလိုမျိုးဒီ major surgery ကိုပေါ့နော်ခွဲစိတ်တောင်ခတ်နိုင်တာပေါ့ကိုယ်ရဲ့မေးစေးတောင်ခတ်နိုင်တာပေါ့တော့ဒီမှာကတော့ဒူးကောင်းအစ်ထည့်ပြလိုက်တာပေါ့နော်ဆိုတော့သဘောတကူကပါလဲဆိုတော့တကယ် major surgery တော့သွားနိုင်သေးတာဆိုတော့အခုစဉ်းစားကြည့်လေventilator ဆိုတော့အသက်ကြီးတဲ့စက်ပေါ်မှာ49ရက်ဆိုတာအခုတလခွဲเนาะအခုနေနေရံပေါ့ခုနေလိုက်ရတာလေဆိုတော့အသက်ရှင်လူဒန်းသိနေလို့ရပါတယ်ဒီယောဂါဖြစ်ပြီးတော့အဲ့ရပေါ်လဲပြီးတော့ဘုံဘုံကြပြီးတော့ဒါမျိုးအောက်ဆီဂျင်တန်းလန်းနဲ့နေရတာမဟုတ်ပါဘူးကျွန်တော်ဆိုအောက်ဆီဂျင်နဲ့ဖြုတ်ပလိုက်တယ်အကုန်လုံးဖြုတ်ပြီးတော့သူဆိုလို့ရှိရင်ဗိုက်မှာအစာပိုက်တောင်ရှိတာအခုအဲ့ဒါတော့ဖြုတ်သွားတာဆိုစဉ်းစားကြည့်ပေါ့ခုဟုတ်ကဲ့မလားဆိုတော့ပြောချင်တဲ့ message ဟိုဒီယောဂါကကျွန်တော်ပြောတာဒါအဆုံးအဆုံးကိစ္စကိုပြောပြတာလေကျော်ဒီအသက်ကြီးတဲ့စက်ပေါ်မှာရှိတယ်ဆိုတော့ဒါဓာတ်တဲ့နောက်တစ်ဆင့်ဆိုတာရှိ ਉ မရှိတော့ကိုယ်ရဲ့ဟုတ်ကဲ့မလားအသက်ကြီးတဲ့စက်ပေါ်တော့ရောက်နေပြီ ventilator ပေါ်တော့ရောက်နေပြီဆိုလို့ဆိုဒါတော့မှပုံမှန်အနေအထားတစ်ခုရောက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူမျိုးအိမ်မှာပဲနေပြီးပြန်ကောင်းလာတဲ့လူတွေနည်းနည်းပပလောက်ပဲ damage ဖြစ်ပြီးတော့ပြန်ကောင်းလာတဲ့လူတွေမှာဘာမှတရားရခိုင်တော့အပြည့်ဟိုပြန်ပြီးတော့မဖြစ်လာနိုင်ကြဘူးဆိုတာမရှိပါဘူးလုပ်လို့ရပါတ
ယ်ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာတော့ Fever တိုင်းရင်းသားသတင်းတောက်တွေကတိုင်းရင်းဒေသကသတင်းတွေကိုတင်ဆက်ပေးထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မ
မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒီတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ကော့ခရိတ်မြို့နယ်မှာ KNU တပ်မဟာ6နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ပွားနေပါတယ်စစ်ပွဲတွေကိုရှောင်ရှားပြီးညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေကြေညာချက်ထုတ်ပြန်ခဲ့တယ်ဆိုတာနဲ့ COVID-19 တတိယလိုင်းနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲအကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကော့ခရိတ်မြို့နယ်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ6နဲ့စစ်ကောင်စီတပ်တွေအကြားဩဂုတ်လ23ရက်နဲ့24ရက်နေ့တွေမှာနေ့ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိတယ်လို့ဒေသခံတွေလည်းနေရာကနေထွက်ပြေးတင်းရှောင်နေရပါတယ်။လက်ရှိအချိန်မှာအင်ချီ100ကျော်ရှိတဲ့အောင်ဖလေးကျေးရွာတရွာလုံးနီးပါးဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့အနီးအနားရှိကျေးရွာတွေမှာလေစစ်ကောင်စီဘက်ကပေါ်ရာဖမ်းမှန်ကိုကြောက်တဲ့အတွက်အမျိုးသားတချို့ထွက်ပြေးတင်းရှောင်နေကြရပါတယ်။ဒါအပြင်ဩဂုတ်လ22ရက်နေ့က KNU ကော့ခရိတ်မြို့နယ်ထဲက PGF မှာစွန့်ခွာသွားတဲ့ကြိတ်ကျေးရွာတပ်စခန်းကိုစစ်ကောင်စီတပ်ဖက်ကအခြေချဖို့ပြန်လာစဉ်ကွင်းကလေးကျေးရွာအရောက်မှာနေမြေခံ KNLA နဲ့တိုက်ပွဲဖြစ်တာလည်းရှိတယ်လို့ KNU တပ်မဟာ6အတွင်းရေးမှူးဘဒိုလစ်စတန်ကပြောပါတယ်စစ်ကောင်စီတပ်အင်အားရာနဲ့ချီဟာကော့ခရိတ်မြို့အနီးကမိုင်ကုန်းကျေးရွာဘုံကြီးကျောင်းမှာအင်အားဖြည့်တပ်ဆွဲထားတယ်လို့ကြိတ်ကျေးရွာမှာလာဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေကလည်းကြိုက်တုံမြို့မှာပြန်လည်ဆုတ်ခွာထားတယ်လို့ KNU ဘက်ကပြောပါတယ်
မြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့အခြေအနေတွေအရတိုက်ပွဲတွေစစ်ရေးဗိပခတွေဖြစ်ပွားနေမယ်ဆိုရင်အကျိုးတဆုံတရားမရှိနိုင်တဲ့အတွက်စစ်ပွဲတွေကိုရှောင်ရှားပြီးညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIU ဘူဟုကော်မတီကနေဩဂုတ်လ24ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ် KIU ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့တိုက်ပွဲတွေကိုအသနိုင်ဆုံးရှောင်ရှားဖို့လိုလားကြောင် KIU အနေနဲ့စစ်မှန်တဲ့ဖြေမှန်တွေရရှိလာဖို့အတွက်ဆွေးနွေးတဲ့အဖွဲ့အစည်းတွေအားလုံးနဲ့ဆွေးနွေးဖြေရှင်းသွားမှာဖြစ်တယ်လို့ပြောပါရယ် KIU ရဲ့ထုတ်ပြန်ချက်ထဲမှာချက်၅ချက်ပါဝင်ပြီးတော့ဖေဖော်ဝါရီလ၃ရက်နေ့ကနေဒီကနေ့အထိပုံမှန်ခက်ခဲကြက်သေးပြီးအနာဂတ်နိုင်ငံရေးကိစ္စရပ်တွေလမ်းစပိတ်သွားကြောင် COVID-19 ရောဂါကြောင့်လည်းပြည်သူတွေစိုးရိမ်ထိလာနေပြီးအားကိုးရမဲ့နေကြောင်းဒီလိုလုပ်ငန်းစဉ်မျိုးမျိုးခက်ခဲကြက်သေးနေတဲ့အချိန်မှာတိုက်ခိုက်ခြင်းစစ်ပွဲတွေဖြစ်လာရင်အကျိုးတဆုံတရားဖြစ်ပေါ်လာနိုင်ခြင်းမရှိတဲ့အတွက်တရားမျှတတဲ့လမ်းစဉ်မှန်ကိုရှာဖွေပြီးညှိနှိုင်းဆွေးနွေးတဲ့အကြောင်းအရာတွေကိုဆွေးနွေးပြီးစစ်ပွဲကိုရှောင်ကြားခြင်းဟာအကောင်းဆုံးလမ်းစဉ်ဖြစ်တယ်လို့ဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တပ်ဖွဲ့တွေနဲ့ RCSS တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဩဂုတ်လ23ရက်နေ့ကကြောက်မဲမြို့နယ်ဟူကွတ်ဟူဆွန်ရွာမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဘန်ဆလုံးနဲ့မုန်တင်ရွာဘက်ကိုစစ်ပေးရှောင်900ကျော်ထပ်ပြီးရောက်ရှိလာတာဖြစ်ပါတယ်။လက်ရှိမှာစစ်ရှောင်တွေဟာစားဝတ်နေရေးအခက်အခဲဖြစ်နေကြပြီးနေရာပြန်လည်ရာလုပ်ငန်းခွင်ဝင်ချင်နေတယ်လို့ပြောဆိုနေကြပါတယ်။ TNLA, SSPP နဲ့ RCSS တို့အကြားတိုက်ပွဲတွေကြောင့်ကျူဆော့ပန်းစလောင်းနမ်စော့မင်းတင်မင်းငော်ရွာတွေမှာစစ်ရှောင်1000ကျော်ရှိနေပြီးမြို့တွင်းနှိဆက်ရဆွေမျိုးတွေစီကိုလည်းခေါ်လုံနေကြသူတွေလည်းရှိနေပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာရခိုင်တပ်တော်အေလှုပ်ရှားမှုတွေနဲ့တရားရေးဆိုင်ရာလှုပ်ဆောင်မှုတွေကိုတရင်ပို့ဖို့စစ်ကောင်စီတပ်ကမြို့ပေါ်အုပ်ချုပ်ရေးမှုတွေကိုဒီလ23ရက်နေ့ကခေါ်ယူပြောဆိုခဲ့ပါတယ်။ကြောက်ဖြူခြေဆိုင်ချင်းမြန်တိုက်ရဲ34ကနေအုပ်ချုပ်ရေးမှုတွေကိုစီဝေးခေါ်ယူပြီးရက်ွက်တွင်းမှာအေအေကတရားရေးဆိုင်ရာလှုပ်ဆောင်မှုတွေကိုဗစ်ရောဂါထိန်းချုပ်မှုကြီးညာစာရွက်ကတာတွေနဲ့အေအေနဲ့ဆက်ဆက်သူတွေရှိရင်တရင်ပေးဖို့ပြောတာဖြစ်တယ်လို့အမည်မဖော်လိုတဲ့အုပ်ချုပ်ရေးမှူးသူကပြောပါရယ်။ဩဂုတ်လ၃ရက်နေ့ကမှုခင်းဆိုင်ရာကိစ္စရပ်တွေကိုရခိုင်မျိုးရဖွဲ့ချုပ် ULA တရားရေးဌာနကိုတိုင်ကြားနိုင်တယ်လို့ AE ကထုတ်ပြန်ထားသလိုကိုဗစ်ထိန်းချုပ်ရေးအတွက်တတိယကြိမ် Stay at Home ကြီးညာချက်တွေကိုလည်းမြို့တော်များများကလူမြင်ကွင်းတွေမှာကတ်ထားပါရယ်။အခုလို AE ဘက်ကထုတ်ပြန်ချက်တွေကိုထုတ်ပြီးနောက်ပိုင်းစစ်ကောင်စီတပ်ကရခိုင်ပြည်နယ်မှာလက်နက်အင်အားလူအင်အားတွေတိုးချဲ့လာတယ်လို့စစ်ရေးလှုပ်ရှားမှုတွေကိုလည်းပေါ်ပေါ်ထင်ထင်လှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောပါရယ်
။မိမိတို့ဂျမမိမိတို့ဖန်တီးနိုင်ခွင့်အခွင့်ရေးနဲ့ပြည်စုံတဲ့မွန်ပြည်သစ်ပေါ်ထွန်းရေးဆိုတဲ့ရည်မှန်းချက်ပန်းတိုင်ကိုမရောက်မချင်းမွန်ဒေါ်လာရေးဆက်လက်တည်ရှိနေမယ်ဖြစ်ကြောင်း94ကြိမ်မြောက်မွန်ဒေါ်လာရေးနေ့မှာမွန်ပြည်သစ်ပါတီ NMSP ကကြေညာချက်ထုတ်ပြန်လိုက်ပါရယ်။ဩဂုတ်လ22ရက်နေ့မှာကြာရောက်တဲ့94ကြိမ်မြောက်မွန်ဒေါ်လာရေးနေ့အခမ်းအနားကိုမွန်ပြည်သစ်ပါတီအခြေပြုရာခရိုင်တပ်စခန်းတွေမှာကိုဗစ်ရောဂါကူးစက်တဲ့အခြေအနေကြောင့်အကျဉ်းယုံနာကျင်းပခဲ့ကြရပါ
ါတယ်။မွန်ပြည်နယ်ရရှိရေးအတွက်ဥပဒေပေါင်းအတွင်းကနေတောင်းဆိုလို့မရတဲ့အဆုံးဖဆပလအစိုးရလက်ထက်1948ခုနှစ်မှာလက်နက်ကင်တော်လန်ခဲ့တဲ့ဝါခေါင်လပြည့်နေ့ကိုအစွဲပြုပြီးမွန်တော်လန်ရေးနေ့အဖြစ်နစ်စင်တတ်မှတ်ကျင်းပလာခဲ့တာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မြန်မာနိုင်ငံအတွင်းမှာထပ်ပြော့ဖြစ်လာတဲ့ COVID-19 တတိယလိုင်းအခြေအနေထိန်းချုပ်မှုမရှိနိုင်ခြင်းဟာစစ်ကောင်စီကြောင့်ဖြစ်ကြောင်းနဲ့ပြည်သူတွေကိုဗစ်ကာကွယ်ဆေးထိုးနိုင်ရေး UN အနေနဲ့ကူညီပေးဖို့လိုအပ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲကနေပြောဆိုလိုက်ပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ငံအိမ်ကနေတင်ဆက်ပေးထားပါတယ်
။အမျိုးသားကျန်းမာရေးကော်မတီဥက္ကဋ္ဌဘဒူမမန်းကတနိုင်ငံလုံးကိုဗစ် -19 ကာကွယ်ဆေးရရှိနိုင်ဖို့အတွက်လေးလံ2မျိုးနဲ့လှုပ်ဆောင်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ပထမပိုင်းကတော့ဒီ cross border ကနေသွားဖို့ဖြစ်ပါတယ်။cross border ဆိုတာအိန္ဒိယဖြစ်မယ်၊တရုတ်ဖြစ်မယ်၊နောက်ထိုင်းဖြစ်မယ်အခြေခံအားဖြင့်ပေါ့နော်။အဲ့ဒါကိုကျွန်တော်တို့သွားဖို့ဖြစ်ပါတယ်။အဲ့ cross border ကိုသွားမယ်ဆိုရင်အဓိကတိုင်းသားလက်နက်ကင်ဒေါ်လာရေးအဖွဲ့ CDA အုပ်ချုပ်နေမြေဖြစ်တဲ့တိုင်းသားကျန်းမာရေးဌာနအဖွဲ့ CDA ကပြီးတော့မှအကောင့်ထဲပို့ဆောင်ရမယ်သူတို့အုပ်ချုပ်နေမြေရတယ်။ဒီ COVID vaccine ရဲ့ဒီလူစုတွေကိုထိုးနှံပေးဖို့အတွက်
အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပြည်သူတွေကို COVID-19 ကာကွယ်ဆေးထိုးနိုင်ဖို့အတွက် UN အနေနဲ့ကြားဝင်ပေးဖို့လိုအပ်နေတယ်လို့ဘရူမမန်းကဆက်ပြောပါတယ
်။ဒုတိယအဆွေကြီးကတော့ကျွန်တော်တို့ရန်ကုန်လေစိတ်ကနေပါပေဆောင်ပေးတဲ့ကိစ္စဖြစ်တယ်နော်။ရန်ကုန်ဘက်ကနေတက်ဝင်လာမယ်ဆိုရင်တော့ကျွန်တော် third party UN agency ကိုသူပေးပေးမှုရဲ့နောက်တစ်ခါထိုးနှံတဲ့နေရာမှာလည်းပဲ third party UN agency ကပဲထိုးနှံမှာဖြစ်ပါတယ
်စစ်ကောင်စီအနေနဲ့ကတော့ပြည်သူတွေကာကွယ်ဆေးရရှိနိုင်ရေးအကျိုးစားမှုထက်တိုင်းဒေသတွေမှာလည်းထိုးစစ်ဆင်နေတာတွေစတိုင်လှုပ်ဆောင်နေတယ်လို့ NUG ကျမရေးဝန်ကြီးဒေါက်တာစောဝေစိုးကပြောပါတယ
်အခုလဲသူတို့ထိုးစစ်တွေဆင်တယ်အခုလဲသူတို့စစ်သားတွေနဲ့သူတို့ရဲသားတွေတော့ကာကွယ်ဆေးထိုးရရလားဆိုတာသူမတုံ့တပ်ဒီလိုအခုတခါထိုးစစ်တွေဆင်းလာပြန်တယ်။ကာကွယ်စည်းထိုးဖို့ကြတော့မတုံးကျင်မင်းနဲ့အခုလိုထိုးစစ်တွေဆင်ပြီးတွားကျင်တဲ့ဒီလိုစစ်အာဏာရှင်မျိုးဆက်ရှိနေကျွန်တော်တို့နောက်ထပ်စတုထလိုင်းဆိုတာပေါ်လာအောင်ပါ
စစ်ကောင်စီလက်အောက်ခံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဩဂုတ်လ24ရက်နေ့ထိ COVID-19 တည်ပြုလူနာ 38,389 ဦးဒေဆုံးသူ 14,622 ဦးရှိတယ်လို့ထုတ်ပြန်ထားပေမဲ့မြေပြင်မှာတော့အတိအထက်များနိုင်တယ်လို့ပညာရှင်တွေနဲ့ပရိဟိတသမားတွေကပြောဆိုထားပါတယ
်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းနယ်ဆက်တီဘောမြို့နယ်ဘက်မှာရှမ်းတက်နှစ်တက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာကြောင့်တီဘောမြို့နယ်တွေကရွာသားတွေဟာရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်တွေအထိစစ်ဆောင်လာကြပါတယ်။ကိုဗစ်နဲ့စစ်တမ်းကြားကစစ်ဆောင်တွေရဲ့အခြေအနေတွေကိုတော့နမ်ဟောင်းကနေတင်ဆက်ပေးပါမယ်ရှင်။
ရှမ်းလက်နက်ကိုင်နှစ်ဖွဲ့ကြားတိုက်ပွဲအတွင်းရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်တုံလောင်းအုပ်စုဖခိရွာပန်လန့်ဘုံကြီးကျောင်းမှာလက်ရှိစစ်ဘေးရှောင်150ကျော်ရှိနေပြီလို့ပန်လန့်ကျောင်းဆရာတော်တပါးကရှမ်းဘာသာစကားနဲ့အခုလိုမိန့်ပါတယ
်။နိုင်တဲ့ရေဝါမိုင်းတဲ့ကတော့ခမိုက်တဲ့ဝဲတော့ဟာလုံးလိုက်တာဒီရှိကံမန်ဝို
င်းနမ်ဖက်ကလာတဲ့စစ်ဘေးရှောင်တွေတရက်နည်းနည်းစီရောက်လာနေပါတယ်။17-12 လတနည်းနှစ်နှစ်ကျော်ကလေးတွေလည်းတော်တော်များများပါတယ်။ရည်တုတ်ကွေးဖြစ်ချိန်ဆိုတော့ရှစ်ဆောင်တွေဖြားနာနေကြတဲ့ချောင်းဆိုးကြတဲ့ဇေဝအထုလိုအပ်နေတယ်ခုလောလောဆယ်စားဝတ်နေရအတွက်အရန်ယူခက်ခဲနေပါတယ်အိယာထိုင်ခင်းတွေအစခက်ခဲတာပေါ့
ရှမ်းမြောက်တပ်ဖွဲ့ SSPP နဲ့ရှမ်းတောင်တပ်ဖွဲ့ RCSS တို့ဟာဩဂုတ်လ23ရက်နေ့ကတီဘောမြို့နယ်နှမ်လန်မြို့ဝမ်စင်းအုပ်စုကုန်းကော်ရွာဝမ်ကျောင်းရွာနှောင်ပင်ရွာနဲ့လွယ်လုံရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲကြောင့်ရွာသား900ခန့်ကုန်းကော်ရွာဘုံကြီးကျောင်းကိုတင်းရှောင်ကြသလို900ခန့်ကတော့မန်ကန်မြို့နယ်ထဲအထိရောက်ရှိတင်းရှောင်လာကြတာဖြစ်ပါတယ်လက်ရှိအချိန်မှာနမ်လန်မြို့ထဲမှာရောမိုင်းကင်မှာပါကိုပစ်ကူးဆက်ခံရသူတွေရှိနေပါတယ်။ဒီအတွက်စစ်ဆောင်တွေစီမကူးအောင်အထူးလှုပ်ဆောင်နေတယ်လို့ဆရာတော်ကရှမ်းဘာသာစကားနဲ့မိန့်ပါတယ်
။ဘုရားနောက်နောက်ကမ္ဘာနဲ့ပင်ပင်အ
ားခုလိုကိုပစ်ကာလဆိုတော့လေဆရာတော်တို့အနေနဲ့ဆိုတော့ဆိုရင်ရတာပေါ့။ဒါပေမဲ့ကိုဗစ်ရောဂါကင်းဝေးဖို့အတွက်တတ်နိုင်တဲ့လောက်လည်းလှုပ်ပေးပါတယ်။ကျောင်းပင်ကိုမထွက်ရအပြင်လူကျောင်းထဲမဝင်ရစတာတွေပေါ့။ကူညီဖို့လာတဲ့ပရဟိတဓမ္မတွေလည်းကိုဗစ်ကာကွယ်ဖို့လိုအပ်တဲ့ဆောင်ရွက်ချက်တွေနဲ့ဝိုင်းဝန်းဆောင်ရွက်တွားဖို့ပါ
။အခုလိုရာဒီတုတ်ကွေးဖြစ်နေကြတဲ့အချိန်မှာနမ်လာနဲ့တုံလောင်းမှာရှိတဲ့စစ်ဆောင်တွေဟာဈေးဝါကူတာမှုအထူးလိုအပ်နေတယ်လို့စစ်ဆောင်
ောင်တွေကိုစေဝါသွားရောက်ကူညီမှုပေးနေတဲ့ဒီဘောမြုတ်ခံဆစ်ဆောင်ကူညီရေးကအမျိုးသမီးတူကရှမ်းပါရာနဲ့အခုလိုပြောပါတယ
်။ဒင်းပင်နဲ့ကခေါဒင်းပင်ပင်ယူ it it out order မှန်ခေါဒင်းနီးဝဲ
။ရာဒီတော့ဝေးဖြစ်တဲ့လျောက်စေဝါတွေသူတို့အထူးလိုအပ်နေတယ်။ကျမတို့တိုင်းရင်းစေရောအင်္ဂလိပ်စေရောယူလာပေးပါတယ်။ကူညီရေးအဖွဲ့ကကျမရေးဝန်ထမ်းတွေလည်းပါလာတယ်လေ။မနေ့ကအထီးတော့လက်လာမှာတိုက်ပွဲဖြစ်နေတော့မယ်
။ရှမ်းတပ်နတ်တဟန်ဇွန်လ3ပိုင်းကစပြီးနေမြေစိုးမိုးရေးစီမံချက်နဲ့တိုက်ပွဲတွေဖြစ်လာနေကြပါတယ်။တိုက်ပွဲတွေဟာကြောက်မဲဒီဘောမြို့နယ်တွေထဲမှာဖြစ်ပွားနေပြီးဒေသခံလူထုဟာလေယာဉ်လုပ်ငန်းမလုပ်နိုင်ဘဲစစ်ရှောင်နေကြရတာထောင်နဲ့ချီရှိနေပါတယ်။နေမြေကျူးကျော်မှုဆက်ဖြစ်ရင်တိုက်ပွဲတွေဟာမိုင်းကန်မြို့နယ်ထက်အထည်ဆက်လက်ဖြစ်လာဖွယ်ရှိကြောင်း SSPP ကပြောဆိုသလို RCSS ဘက်ကလည်းနေမြေကျူးကျော်ပြီးပြစ်ခတ်လာတဲ့အပေါ်မိမိကိုယ်ကိုခုခံကာကွယ်ထားတာပဲဖြစ်တယ်လို့ပြောဆိုနေပါတယ်ရှင်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပြည်ပြည်နယ်ကော့ကရီမြို့နယ်မှာ KNU တပ်မှ6နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ပွားနေပြီးဒေသခံတွေနေရကနေထွက်ပြေးတင်းရှောင်နေရပါတယ်။စစ်ပွဲတွေကိုရှောင်ရှားပြီးညှိနှိုင်းဆွေးနွေးမှုကိုလှုပ်ဆောင်သွားမယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဗဟိုကော်မတီကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းဒေတာတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကို FVR1 တို့သားတွေကတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီဆက်စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bammis@voenews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။ VOE American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးပါရှင်။
မနက်ကမှစစ်တပ်ကအာဏာသိမ်းထားတာ9လနီးပါးရှိလာပြီဖြစ်ပေမဲ့စစ်နာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့နယ်တချို့မှာကနေ့အထိဆက်ရှိနေဆဲဖြစ်သလိုဖမ်းဆီးပစ်ခတ်မှုတွေလည်းစစ်ကောင်စီဘက်ကအခုရပိုင်းအတွင်းတိုးမြင့်လှုပ်ဆောင်လာနေပါတယ်ဒီကနေ့မန္တလေးဆန္ဒပြပွဲမှာတန်ခါတမကဆရာတော်များဦးဆောင်တဲ့တပိတ်စစ်ကြောင်းမန္တလေးအခြေဆိုင်လူထုတပိတ်စစ်ကြောင်းနဲ့တမရမတက္ကသိုလ်ကျောင်းသူကျောင်းသားများတပိတ်စစ်ကြောင်းမန္တလေးအထွေထွေတပိတ်တပ်ပေါင်းစုစစ်ကြောင်းမြတ်တော်တပိတ်စစ်ကြောင်းတို့ခြေတက်ဆန္ဒပြခဲ့ပါတယ်။ကလေးမျိုးမှာတော့ဒေသခံပြည်သူတွေရဲ့ခြေတက်ဆန္ဒပြပွဲကိုလူစုခွဲဖို့လုပ်နေစဉ်အရဝတ်နဲ့ဝင်ရောက်လာဗျဲတွေကအရဝတ်နဲ့ဝင်ရောက်လာပြီးဖမ်းဆီးတဲ့အတွက်ဆန္ဒပြပွဲမှာပါဝင်သူအနည်းဆုံး10ဦးလောက်ထိန်းသိမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးညီညာရေးနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့အနိကကျိုးပန်းကူညီသွားမယ်လို့တောင်ကိုရီးယားသမ္မတအင်ဒေါ်ကပြောပါတယ်။ကြာကာလအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကိုတရားဝင်အသိအမှတ်ပြုထောက်ခံဖို့လူ 2,600 ကျော်လက်မှတ်ရေးထိုးပေးပို့ထားတဲ့စာကိုတောင်ကိုရီးယားအစိုးရကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဖန်စီထင်းထင်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရနဲ့ပတ်သက်ဆက်နွယ်ပေါ်ပေါက်လာတဲ့အန်ယူဂျီကိုတရားဝင်တန်တမန်ရေးအရာအသိအမှတ်ပြုဖို့တောင်ကိုရီးယားလူထုကစာရေးသားပေးပို့ထားတယ်ဆိုတာကိုလည်းသမ္မတအင်ပြူတော် website မှာကြေညာထားပါတယ်။သတင်းတောက်တွေသူတို့အလို့လှုပ်ရင်းအရေးယူခံရတဲ့အကြောင်းတွေကြားသိရတဲ့အတွက်တုံလုံး6ချမိကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာသာမကပဲကဘာတလွားကပြည်သူလူထုဟာမိမိတို့ယုံကြည်ရာကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိကြမှာဖြစ်ပြီးတဲ့တင်အချက်အလက်နဲ့အတွေးခေါ်ယူဆတွေကိုလည်းလွတ်လပ်စွာရှာဖွေရယူမျှဝေခွင့်ရှိကြောင်းဖော်ပြထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာဩဂုတ်လ26ရက်နေ့တည်းဓာတ်ခွဲမှုနမူနာ 12,249 ခုစစ်ဆေးခဲ့တဲ့အထက်ကကိုဗစ်ကူးစက်သူ 2,635 ယောက်ထပ်ပြီးအတည်ပြုနေတာကြောင့်အခုအထိကူးစက်သူစုစုပေါင်း 38,514 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့ကြာသာပတေးနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ11နာရီထိတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြေကြပါစေရှင်
This program has